Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2016နိုဝင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်အစည်းအဝေးမှုကတော့ကျမနန္ဒချမ်းပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမအင်ဂျင်နိုင်တဲ့အတူညညာပေးမှာပါအမေရိကန်သမရရွေးကောက်ပွဲထင်းပါဖို့အတွက်၃ရက်ပဲလိုတော့တာမို့သမရလောင်းနှူးဟာအပြင်းထန်မဲဆွယ်နေကြပါတယ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကလမ်းမရေပေါ်မှာထောင်တောင်းချီတဲ့လူလူဟာသမရနှုတ်ထွက်ပေးဖို့အတွက်တောင်းဆိုဆန္ဒပြနေကြပါတယ်တရုတ်နိုင်ငံကတော့ဖန်လို့ရင်တန်းွေထုတ်လို့မှုကိုလာမယ့်နှစ်တွေအတွင်းမှာဘယ်လိုရှော့ချမယ်ဆိုတဲ့အစီအစဉ်ကိုချိန်ညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရှင်လွင်နာဆင်ကြမှာကဘသူသမရဖြစ်လာမလဲအဆုံးဖြတ်ပေးမယ်ရွေးကောက်ပွဲနှစ်ရက်တာလူတော့တဲ့အချိန်ထိသမရလောင်းနေအမေရိကန်ပြည်ထောင်စုမှာမဲဆွယ်နေကြဆဲပါ
And when your kids and grandkids ask what you did in 2016When everything
was ကြာကမှာပြည့်စုံကိုနားဆင်ရပါမယ်ရှင်ဒီကျောင်းတွေအပြင်ကလေးအလုံသမားတွေကိုပညာသင်ကြားပေးနိုင်အောင်ကြိုးပမ်းပုံကြောင်းတင်ဆက်ထားတဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာကြုံနေရတဲ့ကုန်စည်နှုန်းကြီးမြင့်မှုပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲဆိုတဲ့အပေါ်ဆွေးနွေးထားတဲ့တိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးဦးမှာပါဒီစီဇန်တွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့မှတ်ရင်ချင်းနိုင်ကကြေညာပေးပါမယ်ရှင
်အမေရိကန်သမရရွေးကောက်ပွဲကျင်းပဖို့အတွက်၃ရက်ပဲလိုတော့တာမို့သမရလောင်းနှူးကအပြင်းထန်မဲဆွယ်နေကြပါတယ်ဒီမိုကရက်တစ်ပါတီကသမရလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီကသမရလောင်းဒေါ်နယ်ထရမ့်တို့ဟာအင်္ဂါနေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်သူတို့ကိုထောက်ခံသူအရေးအတွက်တွေဟာတူညီလို့နှီးပါဖြစ်နေတာမို့စနေနေ့မှာတော့နိုင်ငံအနှံ့မဲလိုက်ဆွဲနေကြတာဖြစ်ပါတယ်မစ္စတာထရမ့်ဟာစနေနေ့မှာမြောက်ကရိုလိုင်းနာဖလော်ရီဒါကောလိုရာဒိုနဲ့နီဗာဒါပြည်နယ်တွေကိုတွားရောက်ခဲ့ုံတင်မကပဲမစ္စစ်ကလင်တန်နဲ့ထောက်ခံသူအရေးအတွက်တိတ်ပြီးမကွာလှတော့တဲ့ဒီမိုကရက်တစ်ပါတီကိုထောက်ခံနေကြမင်းနီဆိုတာပြည်နယ်ကိုလည်းတွားရောက်မှာဖြစ်ပါတယ်မစ္စတာထရမ့်သူသမရအဖြစ်ရွေးထားတဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ကလည်းစနေနေ့မှာအောက်တိုဘာဥက္ကဋ္ဌပေါ်ရိုင်ယန်ပြည်နယ်ဖြစ်တဲ့ဝစ်ကွန်ဆင်မှာမစ္စတာရိုင်ယန်နဲ့အတူမဲဆွယ်နေပါတယ်။အဲ့ဒီပြည်နယ်မှာမစ္စစ်ကလင်တန်ကမဲကောင်းကောင်းရနေတာဖြစ်ပါတယ်။မစ္စတာထရမ့်ဟာတနင်္ဂနွေနေ့မှာဝစ်ကွန်ဆင်ပြည်နယ်ကိုလာရောက်ပြီးမဲဆွယ်ဖို့အတွက်စီစဉ်ထားပေမဲ့အစီအစဉ်ကိုဖျက်သိမ်းခဲ့ပါတယ်။တစ်ချိန်တည်းမှာပဲမစ္စစ်ကလင်တန်ဟာသမရရွေးကောက်ပွဲအနိုင်ရှုံးကိုအဆုံးဖြတ်ပေးရာအမြဲလိုလိုအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါမှာစနေနေ့မနက်ခင်းကမဲဆွယ်ခဲ့ပါတယ်။တက်ရက်2000လုံးကဖလော်ရီဒါပြည်နယ်မှာဒီမိုကရက်တစ်ပါတီကအယ်ဂိုကိုရီပပ်ဘလစ်ကန်ပါတီကဂျော့ဂျ်ဒဗလျူဘုတ်ကမဲရည်အတွက်တိတ်မကွာပေမဲ့နိုင်ငံတော်တရားရုံးအဆုံးဖြတ်နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။မစ္စစ်ကလင်တန်ကဒုသမရဖြစ်ရွေးထားတဲ့တင်ကိန်းနဲ့သူမရဲ့ခင်မွန်းဖြစ်သူသမရဟောင်းဘယ်ကလင်တန်တို့နဲ့အတူဖလော်ရီဒါကိုလာရောက်ပြီးလက်တင်အမေရိကမဲဆန္ဒရှင်တွေရဲ့မဲကိုရဖို့ကြိုးစားတာဖြစ်ပါတယ်။သူမစနေနေ့မှာပဲပင်ဆယ်ဗေးနီးယားပြည်နယ်ကိုတွားရောက်ပြီးမဲဆွဲဖို့လည်းရှိပါတယ်။
အမေရိကန်သမရရွေးကောက်ပွဲကျင်းပဖို့ရပိုင်းလိုပြိုင်ဘက်သမရလောင်းနှစ်ဦးအကြိတ်အနေမဲဆွယ်စည်းရုံးနေချိန်မှာပဲသူတို့နှစ်ဦးရဲ့တရုတ်အပေါ်ဘလို့သဘောထားမလဲဆိုတဲ့မူဝါဒတွေကိုသုံးသပ်မှုတွေရှိလာပါတယ်။ဒီမိုကရက်တစ်သမရလောင်းဟီလရီကလင်တန်ကတော့တရုတ်နဲ့အမေရိကန်ဆက်ဆံရေးဟာကမ္ဘာမှာအရှုပ်ထွေးဆုံးတဲ့အကျိုးအကြောင်းဆက်ဆက်မှုတွေရှိနေတဲ့ဆက်ဆံရေးမျိုးဖြစ်နေတယ်လို့မြင်ကြောင်းသူ့ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြံပေးအမျိုးသမီးလော်ရာ ရိုစန်ဘာဂါက VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောခဲ့ပါဗျ။ဒါအပြင်အမေရိကန်အနေနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကိုတက်နိုင်သမျှချွတ်ထွင်ရမှာဖြစ်တယ်လို့အမေရိကန်အကျိုးစီးပွားကိုစန့်ကျင်ဖို့တရုတ်ကလှုပ်ဆောင်နေချိန်မှာကြံ့ကြံ့ခံရပ်တည်ရမှာဖြစ်တယ်လို့သမ္မတလောင်းကလင်တန်အနေနဲ့ယုံကြည်ကြောင်းသူကဆိုပါတယ်။ဒါပေမဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့သူ့ကိုယ်ပိုင်စီးပွားရေးအကျိုးအမြတ်ပေါ်မှာအခြေခံပြီးရလာနိုင်ခြင်းရှိတဲ့သတင်းအချက်အလက်ပေါ်မှာစိုးရိမ်တယ်လို့မျိုးတရုတ်နဲ့ဆက်ဆံရေးမှာလည်းအလွန်ရိုးရှင်းရှင်းမြင်နေပုံရတယ်လို့လော်ရာ ရိုစန်ဘာဂါကဆိုပါတယ်။တောင်တရုတ်ပင်လယ်ပိုင်နဲ့ကိစ္စမှာတော့တရုတ်အနေနဲ့မျက်မျက်တတကိုင်တယ်ဆောင်ရွက်ဖို့နဲ့အင်အားသုံးမဖြေရှင်းဖို့ကလင်တန်ဘက်ကလိုလားကြောင်းသူကပြောပါတယ်။တရုတ်နဲ့အမေရိကန်ဟာအခြားကမ္ဘာအရေးတွေဖြစ်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဟာမကြသေးခင်နှစ်တွေမှာတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ ဒေါ်နယ်ထရန့်ဘက်ကတော့အမေရိကန်ရဲ့စစ်တပ်ဟာအလွန်အားကောင်းတဲ့စစ်တပ်ဖြစ်တာကြောင့်တောင်ကိုရီးယားဂျပန်နဲ့အခြားအရှေ့တောင်အာရှနိုင်ငံတွေမှာကာကွယ်ရေးဒုံးကျည်လက်နက်တွေကိုရင်းနှီးမြှုပ်နှံမယ်လို့ပြောခဲ့ကြောင်းသူ့ရဲ့ကာကွယ်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အလက်ဇန်ဒါဂရေးကဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးမှာတော့ကလင်တန်အနေနဲ့ပြက်ပြက်သားသားရှိနေပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကိုလုံးဝခွင့်ပြုမှာမဟုတ်ကြောင်းနဲ့ဒီအရေးဟာအမေရိကန်ပြည်ထောင်စုကိုတိုက်ရိုက်ချင်းချောင်နေတယ်လို့ခံယူထားကြောင်းသူ့ရဲ့အကြံပေးကပြောပါတယ်ဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားကိုတိုက်ရိုက်ဖိအားပေးတာထက်တရုတ်နဲ့ဆွေးနွေးညှိနှိုင်းပြီးအဲ့ဒီကတဆင့်ကိုင်းတွယ်ဖြစ်ချင်းတင်တယ်လို့အမြင်ရှိကြောင်းသူ့ရဲ့အကြံပေးအလက်ဇန်ဒါဂရေးကဆိုပါတယ်ရှင်
တူရကီနိုင်ငံမှာအဖမ်းခံရတဲ့သတင်းသမားတွေတာဝန်ယူပြီးလုပ်ကင်နေတဲ့သတင်းစာတိုက်ကိုပံမိုးထောက်ခံတဲ့အနေနဲ့တနင်္ဂနွေနေ့ကအစ္စတန်ဘူးမြို့တော်မှာရလူရပေါင်းများစွာချီတက်ပြီးဆန္ဒပြနေတာကိုတူရကီရဲတွေကမိသက်ပိုက်တွေမြေယူဘုံတွေတုံးပြီးဖြိုခွဲခဲ့ပါတယ်။မအောင်မြင်တဲ့အာဏာသိမ်းမှုနောက်ပိုင်းတူရကီအစိုးရကအခုထိဖမ်းဆီးမှုတွေဆက်ပြီးလုပ်နေတာဖြစ်ပါတယ်။တူရကီအာဏာပိုင်တွေကဒီအတိုက်ခံသတင်းစာတစ်စောင်ဖြစ်တဲ့ Cem Hürriyet ကသတင်းတောင်နဲ့အမှုဆောင်အရာရှိ၉ဦးကိုဖမ်းဆီးဖို့အမိန့်ပေးခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီသတင်းစာတိုက်ဟာတူရကီကဂျူလိုင်လမအောင်မြင်တဲ့အာဏာသိမ်းမှုမှာနောက်ွယ်ကနေကြိုးကင်သူတွေကိုပံ့ပိုးမှုပေးခဲ့တယ်လို့အစိုးရရှင်တွေကဆွဆွဲပါတယ်။ဒါအပြင်တူရကီအရှေ့တောင်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရဒေသရဖို့အတွက်တူရကီအစိုးရကိုတိုက်ခိုက်နေတဲ့ကတ်စ်လက်နက်ကင်တွေနဲ့ဆက်နွယ်မှုရှိတယ်လို့လည်းဆွဆွဲခဲ့တာပါ။ဒီသတင်းစာဟာဂျူလိုင်လ15ရက်အာဏာသိမ်းမှုစူးစမ်းမှုပေါ်ပေါက်ပြီးကတည်းကကျောင်းဆရာတွေသတင်းသမားတွေရဲတွေနဲ့တရားသူကြီးတွေအပါအဝင်လူပေါင်းတသိန်းကျော်ကိုဖမ်းဆီးခဲ့တဲ့ကြီးမားတဲ့ချေမှုန်းမှုတွေလုပ်ခဲ့တဲ့တူရကီသမ္မတရီဆက်တဲယပ်အာဒိုဂွန်ကိုအခုချိန်ထိဝေဖန်မှုတွေရေးသားနေတဲ့အတိုက်ခံသတင်းစာအနည်းငယ်တွေကတစောင်ဖြစ်ပါတယ်။တောက်ကြနေမှာတူရကီရဲတွေကနိုင်ငံတွင်တက်တဲ့အကြီးဆုံးပါတီကြီးဖြစ်တဲ့ကတ်စ်လိုလာတဲ့ပြည်သူဒီမိုကရက်တစ်ပါတီကလွှတ်တော်အမှတ်ဒရာဇင်လောက်ကိုဖမ်းဆီးခဲ့တာမို့သမ္မတအာဒဝမ်ရဲ့ချေမှုန်းမှုတွေကလည်းလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်မှာစိတ်ပူနေတဲ့တူရကီရဲ့အနောက်နိုင်ငံမဟာမိတ်တွေကြားစိုးရိမ်မှုတွေကိုတိုးလာစေတာဖြစ်ပါတယ်
။ပြင်သစ်နဲ့စပိန်နှစ်နိုင်ငံလုံခြုံရေးတပ်တွေပူးပေါင်းဆက်စည်ရေးအတွင်းပြင်သစ်အနောက်တောင်ပိုင်းမှာဘတ်စ်ခ်ခွဲထွက်ရေးလက်နက်ကိုင်အုပ်စုဖြစ်တဲ့ ETA ရဲ့ခေါင်းဆောင်တအုပ်ကိုဖမ်းဆီးရမိခဲ့ကြောင်းစပိန်အာဏာပိုင်တွေကပြောပါရယ်စနေနေ့ကပြင်သစ်နဲ့စပိန်နယ်ဆက်ကဘာလက်ခီးသွားတွေအလားများတဲ့ပီရိုနီးစ်ဒေသကပြင်သစ်ရွာတရာမှာမီခဲလ်အီရက်တော်ဇာကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါရယ်အသက်42နှစ်အရွယ်မီခဲလ်အီရက်တော်ဇာဟာကြီးမားတဲ့အကြမ်းဖက်အုပ်စုအဖြစ်ရှိနေစေဖြစ်တဲ့ EDA ရဲ့အစစ်မြင့်ဆုံးခေါင်းဆောင်တအုပ်ဖြစ်တယ်လို့စပိန်ပြည်ထောင်စုဝန်ကြီးကပြောပါရယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကပြင်သစ်နိုင်ငံမှာသူ့ရဲ့အရင် EDA ခေါင်းဆောင်နှစ်ဦးဖမ်းဆီးခံရပြီးတဲ့နောက်အီရက်တော်ဇာဟာခွဲထွက်ရေးအဖွဲ့ကိုဆက်ပြီးဥဆောင်ခဲ့သူဖြစ်သတင်းထွက်ပေါ်ခဲ့တာပါသူ့ကိုဝင်ရောက်ဖမ်းဆီးခြင်းအိမ်မှာရှိနေတဲ့ဇုံတွဲတွေကိုလည်းဖမ်းဆီးထားပြီးနောက်ဆက်တွဲဖမ်းဆီးမှုတွေရှိလိမ့်မယ်လို့မျှော်လင့်ရကြောင်းအာဏာပိုင်တွေကပြောပါရတယ်။1969ခုနှစ်တဝိုက်နောက်ပိုင်းကာလမှာလူပေါင်း800ကျော်ထက်မနည်းသေဆုံးခဲ့တဲ့တိုက်ခိုက်မှုမှာ EDA အကြမ်းဖက်အဖွဲ့မှတာဝန်ရှိတယ်လို့စွပ်စွဲခံထားရပါတယ်။အဲ့ဒီအချိန်တုန်းကစပိန်နိုင်ငံမြောက်ပိုင်းနဲ့ပြင်သစ်အနောက်တောင်ပိုင်းမှာရှိနေတဲ့ဒေသကိုပိုင်းဖြတ်ပြီးသူတို့ပိုင်လွတ်လပ်တဲ့နေမြေဖြစ်ဖို့ EDA အကြမ်းဖက်အဖွဲ့ကတွန်းအားပေးတောင်းဆိုခဲ့တာဖြစ်ပါတယ်ရှင
် UAE ဘီရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်လမ်းမရေပေါ်မှာထောင်တောင်းချီတဲ့လူတို့ဟာသမရပတ်ကွန်ခဲနှုတ်ထွက်ပေးဖို့အတွက်တောင်းဆိုဆန္ဒပြနေကြပါတယ်သမရဟာသူ့ရဲ့အကားလာကြားရှိစွာယုံကြည်ရသူဖြစ်တဲ့အကြံပေးရရှိပေါင်းဟောင်းChoison Selna ဆက်နွယ်ပြီးအကျင့်ပြချစားမှုရှိတယ်ဆိုတဲ့သတင်းတွေကြောင့်အခုလိုတောင်းဆိုရကြတာပါ။တောင်ကိုရီးယားသတင်းတွေမှာတော့ဆိုးမျိုးကလူမှုဆန္ဒပြပွဲဟာနှစ်ပေါင်းများစွာကျုံခဲ့ရတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေထဲမှာအကြီးမားဆုံးဖြစ်ကြောင်းရေးသားပါတယ်။ဆန္ဒပြသူ9000လောက်ရှိမယ်လို့ရဲတွေကခန့်မှန်းပေမဲ့ခန့်မှန်းတာတဲ့အဆများစွာများတယ်လို့ဆန္ဒပြမှုလုပ်တဲ့အဖွဲ့အစည်းတွေကပြောပါတယ်။သူတို့ဟာတမရကိုတစ်စပေါက်ဖြစ်နေဆွဆွဲတဲ့စာရန်တွေဆိုင်းပုတ်တွေကင်ဆောင်ပြီးတော့ဗဟိုရင်းပြင်မှာနိုင်ကျော်စာစုဝေးဆန္ဒပြတာဖြစ်ပါတယ်။ညတကံအောင်လောက်မှာစပြီးလူစုပေးခဲ့ပါတယ်ဆန္ဒပြတဲ့နေရာနဲ့တမိုင်းကြောကြောအကွာမှာရှိတဲ့သမရဆိုင်နဲ့သမရယုံတွေစီလူအုပ်ကြီးရောက်မသွားစေဖို့ကာကွယ်တဲ့အနေနဲ့လုံခြုံရေးရဲ2000လောက်ကိုအသင့်အနေထားမှာချထားတာဖြစ်ပါတယ်
ရင်းနှံထုတ်လုပ်မှုဆိုင်ရာအမေရိကန်ဒေါ်လာ 1.45 ဘီလီယံနီးပါးတန်ဖိုးရှိတဲ့သဘောတူညီချက်အတွက်ဗင်နီဇွဲလားအိန္ဒိယနဲ့ဒေတာရင်းကုမ္ပဏီတခုတို့တောက်ကြနေကစာချုပ်ချုပ်ဆိုခဲ့ပါတယ်။ဗင်နီဇွဲလားအစိုးရပိုင်ကုမ္ပဏီဖြစ်တဲ့ PDVSA အိန္ဒိယအစိုးရပိုင်ရင်းနှံနဲ့သဘာဝဓာတ်ငွေကော်ပိုရေးရှင်းနဲ့ Delta Venezuela ကရင်းနှံကုမ္ပဏီတို့ပူးပေါင်းပြီးရင်းနှံထုတ်လုပ်မှုတိုးမြင့်ဖို့သဘောတူညီခဲ့ကြတာပါရှင်။
တရုတ်နိုင်ငံဟာချုံမီးသွေးသုံးဆမှုကိုထိန်းထားပြီးသဘာဝကရတဲ့ပြည်မြဲဆွမ်းနဲ့တုံးမြင့်သုံးဆဖို့လှုပ်ဆောင်နေချိန်မှာပဲဖန်လွင်တန်းွယ်ထုတ်လွှင့်မှုကိုလာမယ့်နှစ်တွေအတွင်းရှော့ချမယ့်အစီအစဉ်ကိုကြေညာလိုက်ပါတယ
်ဒေါက်ခင်မျိုးသက်နဲ့မဲအင်ဂျင်နိုင်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုသတင်းဆောင်မတွေကိုဆက်ပါမယ်ရှင်။အရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲအကြောင်းကြည့်အောင်ပါ။အတွေးခေါ်ပိုင်းအရာနှစ်ချမ်းကွဲနေတဲ့အမေရိကန်မဲဆန္ဒရှင်တွေဟာလာမယ့်အင်္ဂါနေ့မှာသမ္မတရွေးကောက်ပွဲအတွက်မဲပေးကြတော့မှာဖြစ်ပါတယ်။တနည်းအားဖြင့်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်တို့နှစ်ဦးကြားအယူအဆနှစ်ချမ်းကွဲမှုဟာအမေရိကန်နိုင်ငံတွင်ဆယ်စုနှစ်ပေါင်းများစွာတည်ရှိလာနေတဲ့မတူညီမှုတွေရဲ့သင်္ကေတလည်းဖြစ်ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာဘသူကပဲသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရသည်ဖြစ်စေအဲ့ဒီလိုကွဲပြားနေမှုတွေဟာပျောက်ကွယ်သွားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသတိပေးပြောဆိုနေကြတာပါ။ဒီအကြောင်း VOA သတင်းတော်ဂျင်မလုံးဝါရှင်တန်ကနေပေးပို့ထားတဲ့သတင်းလွှာကိုကိုစောဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါရှင်။
သမ္မတလောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာရွေးကောက်ပွဲနေ့မရောက်ခင်နောက်ဆုံးကြံနေတဲ့အချိန်ဒီမှာသူတို့ကိုအမာခံထောက်ခံကြသူတွေအနေနဲ့ရွေးကောက်ပွဲနေ့မှာမဲပေးပြအောင်ပေးကြဖို့အတွက်မဲဆွယ်စည်းရုံးနေကြပါတယ်။ Trump ကတော့ Swing State လို့ခေါ်တဲ့ဘသူ့ကိုမဲပေးမယ်ဆိုတာအတိအကျမဆုံးဖြတ်ရသေးတဲ့ Florida ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ
်။ We're on the cusp of an incredible historic change.That transfers power from a failed political
system. ကျွန်တော်ရဲ့မိသားစုတွေလူအတိုင်းဝိုင်းတွေနိုင်ငံသားတွေဖြစ်ကြတဲ့ခမရိုးလက်ထဲကိုအောင်မြင်မှုမရှိတဲ့နိုင်ငံရဲ့အတိုင်းဝိုင်းလက်ထဲကနေတိုင်းပြည်အာဏာကိုပြောင်းလဲနိုင်ဖို့ကျွန်တော်တို့အနေနဲ့လက်တကမ်းပဲလိုပါတော့တယ်
။ Clinton ကတော့အစဉ်လာအဖြစ် Republican Party ကိုသာမဲပေးလို့ရှိတဲ့ Arizona ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ
်။ And when your kids and grandkids ask what you did in 2016 when everything was on the line
ရှင်တို့ရဲ့သားသမီးတွေမြေတွေကနေအင်မတန်အရေးကြီးပြီးအကောင်းတဲ့အစိုးအတွက်ဆုံးဖြတ်ရရမယ်2016ခုနှစ်တုန်းကဘာလုပ်ခဲ့တယ်လို့မေးလာတဲ့အခါငါတို့ကတော့ပိုမိုကောင်းမွန်တဲ့ပိုမိုအင်အားတောင့်တင်းတဲ့ပိုမိုပြီးညီညွတ်မျှတမှုရှိတဲ့အမေရိကန်နိုင်ငံကြီးအတွက်မဲပေးခဲ့ကြတယ်ဟေးလို့ပြောကြစေလိုပါတယ
်တမရလောင်းနှစ်ဦးစလုံးကတော့သူတို့ကိုအခိုင်အမာထောက်ခံသူတွေကိုပြစ်မှတ်ထားမဲဆွယ်စည်းရုံးနေကြပြီးကလင်တန်ကတော့သမ္မတဘာရက်အိုဘားမားကိုနှစ်ကြိမ်တိုင်တိုင်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခဲ့တဲ့ညွန်ပေါင်းအဖွဲ့ပြန်အားကောင်းလာပြီးထောက်ခံမှုတွေရလာဖို့မျှော်လင့်နေကြောင်း Republican နိုင်ငံရေးဗျူဟာမှူး John Fihari ကပြောပါတယ
် It's a liberal progressive party of coalitions ethnic coalitions
သူပြောတာကတော့အဲ့ဒီအုပ်စုဟာအလဲအလှဝါဒီတိုးတက်တဲ့အတွေးခေါ်ရှိပြီးမတူညီတဲ့လူမျိုးပေါင်းများစွာနဲ့ဖွဲ့စည်းထားတဲ့ညွန်ပေါင်းအဖွဲ့ဖြစ်တဲ့အကြောင်းRepublican Party ဘက်ကတော့မတူညီတဲ့ရှေးဟိုးဆွဲဝါဒတွေကိုယုံကြည်တဲ့လူပြူမဲဆန္ဒရှင်တွေနဲ့ဖွဲ့စည်းထားတာဖြစ်ကြောင်းပြောသွားတာပါ။ပါတီတစ်ခုအတွေးအခေါ်အယူဆတစ်ခုကိုအခိုင်အမာယုံကြည်ထောက်ခံထားပြီးဖြစ်တဲ့မဲဆန္ဒရှင်တွေကိုယ့်ဘက်ကိုပါလာအောင်ကိုယ့်ကိုမဲပေးအောင်စည်းရုံးရတဲ့အတွက်ခက်ခဲမှုတွေရှိကြောင်းရွက်ကောက်ပွဲဆိုင်ရာကြွမ်းကျင်သူ Jennifer Lawless ကပြောပါတယ်
We have gotten past the point now where people who are partisans and who identify as strong
နိုင်ငံရေးအယူအဆကြောင့်ပဲဖြစ်ဖြစ်ကိုယ်စလဲလောင်းရဲ့ကြားမှာဆိုတဲ့လိန်ကွဲပြားမှုကြောင့်ပဲဖြစ်ဖြစ်ဒါမှမဟုတ်လဲကိုမကြိုက်နှစ်တက်တဲ့အကြောင်းအရာတစ်ခုခုကြောင့်ပဲဖြစ်ဖြစ်တစ်ဖက်ဖက်ကိုကူးပြောင်းပြီးမဲပေးမယ်ဆိုတဲ့အချိန်ကာလကိုကျော်လွန်ခဲ့ပြီဖြစ်ပါတယ
်အင်္ဂါနေ့မှာဘလို့အဖြစ်မျိုးပဲထွက်လာလားတစ်ဖက်ကိုအခိုင်အမာယုံကြည်ပြီးသူတွေရဲ့အနေအထားကတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့သမိုင်းပညာရှင် Alan Littman ကပြောပါတယ်
I think no matter which candidate wins the political polarization is only going to get worse.
Donald Trump ဗဒမရလောင်းပဲအနိုင်ရရနိုင်ငံရေးအယူဆကွဲပြားမှုတွေဟာဒီတက်ပိုဆိုးလာဖို့ပဲစီရဲလို့ကျွန်တော်ထင်ပါတယ်။ Donald Trump ကအမေရိကန်တော်တော်များများကိုနှိမ်ချပြောဆိုတာတွေလုပ်ခဲ့တဲ့အပြင်သူသာအနိုင်ရရင်ပြိုင်ဘက်ကိုယ်စားလှယ်လောင်းကိုထောင်ချပစ်မယ်ဆိုတဲ့အထီးပါပြောခဲ့ဘူးလို့တော့ Clinton ကိုထောက်ခံသူတွေက Donald Trump သမ္မတဖြစ်တာကိုတည်ဝင်လက်ခံကြမှာမဟုတ်ပါဘူး။
ကလင်တန်အနိုင်ရရင်လဲထရမ့်ကိုထောက်ခံသူတွေကရန်လုံးကြမှာပဲလို့ရီပပလစ်ကန်နိုင်ငံရေးဗျူဟာမှူးစကော့ဖော့ကနာကပြောပါတယ
် She is totally disingenuous again we're probably one of the most singly
ဒါပေမဲ့အရေးကြီးဆုံးမိန့်ခွန်းကတော့ဘသူပဲရွေးကောက်ပွဲမှာအနိုင်ရရရွေးကောက်ပွဲပြီးသွားတဲ့နောက်မှာအဲ့ဒီသူကတိုင်းပြည်စည်းလုံးညီညွတ်မှုရှိအောင်လှုပ်ဆောင်ပေးနိုင်ပါမလားဆိုတဲ့မိန့်ခွန်းပဲဖြစ်တယ်လို့သမိုင်းပညာရှင် Lee Edwards ကပြောပါတယ
် They're going to have to work at bridging those gaps and bringing people together it's going to be incumbent upon them because after
all သူကတော့သူတို့အနေနဲ့နိုင်ငံရေးအယူအဆကွဲပြားမှုတွေပပျောက်သွားအောင်နဲ့ပြည်သူပြည်သားတွေညီညွတ်မှုရှိအောင်လှုပ်ဆောင်ပေးရမှာဖြစ်တဲ့အကြောင်းဘာဖြစ်လို့လဲဆိုတော့ရွေးကောက်တင်မြှောက်ခံလိုက်ရတဲ့သူဟာအားလုံးရဲ့တမရဖြစ်တဲ့အတွက်အဲ့ဒီလိုစည်းလုံးညီညွတ်အောင်လှုပ်ပေးဖို့အဲ့ဒီတမရမှာတာဝန်ရှိကြောင်းပြောသွားတာဖြစ်ပါတယ်တိုင်းပြည်အတွင်းဆယ်စုနှစ်ပေါင်းများစွာတည်တာတဲ့မတူကွဲပြားမှုတွေတရှိလာခဲ့တာကြောင့်ကလင်တန်ပဲဖြစ်ဖြစ်ထရမ့်ပဲဖြစ်ဖြစ်ရွေးကောက်ပွဲမှာအနိုင်ရတဲ့သူအတွက်အကြီးမားဆုံးနိုင်ငံရေးအရာစင်ခေါ်မှုဟာတိုင်းသူပြည်သားတွေစည်းလုံးညီညွတ်မှုရှိအောင်လှုပ်ဆောင်ပေးရပဲဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါမယ်ရှင်အရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါဒီစီစဉ်မှာနေရာတိုင်းလုံးလုံးမှာတွေ့မြင်နေရတဲ့ကလေးအလုပ်သမားတွေကိုပညာသင်ကြားပေးနိုင်အောင်ကြိုးပမ်းပုံအကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါရရှင
်ကလေးလုံသားပပျောက်ရေးဟာကောင်းကွန်တဲ့ရွယ်ချက်ဖြစ်ပေမဲ့လက်တွေ့အကောင်အထည်ဖို့ခက်ခဲနေပါတယ်မိသားစုစည်းရဲလို့အလုပ်လုပ်တာကိုဖွံ့ဖြိုးစာနိုင်ငံတွေမှာလက်ခံထားရပါတယ်လက်တွေ့လုံနိုင်တာကတော့ရှိနေတဲ့ကလေးအလုပ်သမားကိုကာကွယ်စောင့်ရှောက်ပြီးသူတို့ဘဝပုံမူကောင်းမွန်လာအောင်ကြိုးပမ်းဖို့ပဲဖြစ်ပါတယ်ဒီကိစ္စကို ILO အဖွဲ့ဆိုင်ရာအလုပ်သမားရေးရာအဖွဲ့နဲ့ပြည်တွင်းအလုပ်သမားအဖွဲ့တွေကဆောင်ရွက်နေတာတွေ့ရပါတယ်အစိုးရစရင်အရာကလေးလုံသားစတန်းခွဲလောက်ရှိတဲ့အထက်မှာလက်ဖက်ရည်ဆိုင်ကကလေးတွေကိုလူတိများပါတယ်လက်ဖက်ရည်ဆိုင်ကကလေးလုံသားတွေအတွက်ဖွင့်ထားတဲ့ Mobile Education Projectရွှေတရားပညာရေးကိုလူသိများပါလေ။ကလေးလုံသားတွေစီကိုရွှေတရားကျောင်းဘတ်စကားနဲ့သွားပြီးပညာသင်ပေးနိုင်အောင်တင်အေးဟာဒီဆိုသူလူငယ်တဦးကတီထွင်ထားတာဖြစ်ပါလေ။2014ကစတာဖြစ်ပြီးကလေး1000လောက်ကိုသင်ကြားပေးနိုင်တယ်လို့သိရပါလေ။ဝန်ဆောင်လုပ်ငန်းမှလုပ်ကိုင်တဲ့ကလေးဦးရီတိတ်ချီရှိနေပါလေ။အိမ်တွင်းအလုပ်သမားမိန်းကလေးတွေကတော့မြင်နိုင်တာမဟုတ်တဲ့အတွက်သူတို့အခြေအနေကိုသိနိုင်ဖို့ကြက်ခဲ့ပါလေ။
အိမ်တွင်းလူသမားဘဝကိုရောက်နေတဲ့ကလေးဥယျာကိုကြင်ညာတာမျိုးမရှိသေးပါဘူး။အိမ်တွင်းလူသမားဘဝမှာကလေးကနေလူကြီးဖြစ်လာသူတွေအများကြီးရှိပါတယ်။မိန်းကလေးတွေကိုအိမ်တွင်းလူသမားအဖြစ်အသုံးပြုတဲ့ဓလေ့ကိုမြမပြည်မှာလက်ခံထားတာကြားပါပြီ။ကလေးလုခကိုကလေးရဲ့မိဘသို့မဟုတ်အုပ်ထိန်းသူကလက်ခံရယူတဲ့စနစ်ဖြစ်ပါတယ်။အရွယ်ရောက်လာသူကတော့နိုင်ငံခြားမှာအိမ်တွင်းလူသမားအဖြစ်အသက်မွေးဝမ်းကြောင်းပြုပါတယ်။ထိုင်း၊မလေးရှား၊စင်ကာပူနဲ့ဟောင်ကောင်မှာရောက်နေတဲ့မြန်မာပြည်သားအိမ်တွင်းအလုပ်သမားကိုအကာအကွယ်ပေးနိုင်အောင်အစိုးရကစီစဉ်နေကြောင်းသိရပါတယ်။ထိုင်းနိုင်ငံမှာမြန်မာအိမ်တွင်းအလုပ်သမား3000ရှိပြီးစင်ကာပူမှာ4000ကျော်ရှိပါတယ်။ဒီအထက်မှာနှိမ့်ဆက်ညှဉ်းပန်းခံရသူတွေရှိပါတယ
်။ ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကတော့ပြည်တွင်းကလေးအလုပ်သမားတွေကိုလက်လှမ်းမိတဲ့လောက်လေ့လာနေပုံရပါတယ်။လိုင်းတရားဆက်မှုဇုံကကလေးအလုပ်သမားအကြောင်းRapid assessment of child labor in Lantaya industrial zone ဆိုတဲ့စာတမ်းကိုမနေ့ကထုတ်ဝေထားပါတယ်။ကလေးတွေကိုတိုက်ရိုက်မေးမြန်းတဲ့အပြင်မိဘဆရာဆရာမနဲ့အလုပ်ရှင်ကိုလည်းမေးမြန်းတယ်လို့ဆိုပါတယ်။ Lantaya ကလေးအလုပ်သမားတဝက်လောက်ဟာ7နှစ်အောက်တွေဖြစ်ကြပြီးရှင်းတဲ့သားအရွယ်အထိပါဝင်တယ်လို့ဆိုပါတယ်။ကလေးကိုတနေ့6နာရီသာခိုင်းရမယ်လို့ဥပဒေကသတ်မှတ်ထားပေမဲ့တနေ့8နာရီလုပ်နေကြပါတယ်။အတက်ငယ်လို့တောက်တူမေရအလုတ်ကိုလုတ်တဲ့ကလေးဟာပုံမှန်အလုတ်ကိုလုတ်တဲ့ကလေးလောက်လုတ်ခမရဘူးလို့ဆိုပါတယ
်။စားသုံးကုန်နဲ့အထက်ကျုပ်ဆက်ရုံအချို့မှာ73နှစ်အောင်ကလေးတွေကိုတွေ့ရတယ်လို့ဆိုပါတယ်။ကလေးလူသမားပေါ်ပေါက်လာအောင်ဖန်တီးတဲ့အကြောင်းရင်းတွေထဲမှာမိဘဆင်းရဲမှုနဲ့အလုတ်ရှင်ကလက်ခံလိုမှုဟာအဓိကအကြောင်းရင်းလို့ဆိုပါတယ်။မိဘတွေရဲ့မေတ္တာရက်ခံမှုကြောင့်ကူညီတဲ့အနေနဲ့ကလေးအလုတ်သမားကိုလက်ခံရတာလို့အလုတ်ရှင်ဘက်ကဆိုပါတယ်။ဒါပေမဲ့ကလေးအလုပ်သမားဟာလူကြီးထက်ပိုပြီးကြိုးနွန်တဲ့အတွက်ပိုပြီးခိုင်းကောင်းတယ်လို့အလုပ်ရှင်ဘက်ကမြင်ပါတယ်။ဆက်ရုံအလုပ်ရုံမှာကျွမ်းကျင်မှုကိုလိုက်ပြီးလှုပ်ခါရတာမို့ကလေးလှုပ်သားတွေအလုပ်လုပ်ရင်အတတ်ပညာသင်ယူရမယ်လို့အလုပ်ရှင်ကရောကလေးလှုပ်သားကရောယူဆကြပါတယ်။အလုပ်လုပ်ရင်အတမိုးဝမ်းကြောင်းပညာသင်ယူသင့်တာကိုသဘောပေါက်ဖို့လိုပါတယ်။
ဆိုင်တာယာဆက်မှုဆောင်ကကလေးလူသား85ရာခိုင်နှုန်းဟာမိသားစုကိုကူညီတဲ့အနေနဲ့အလုပ်လုပ်နေကြတာလို့ဆိုပါတယ်။ဆရာဆရာမရက်ွက်လူကြီးဖခင်လူကြီးစတဲ့ပုဂ္ဂိုလ်တွေကလည်းမိဘကိုကူညီမှုကလေးမှာတာဝန်ရှိတယ်လို့မြင်ကြပါလေ။ဒါကြောင့်လုပ်ငန်းဝင်မှာကလေးပညာသင်နိုင်ဖို့အတွက်အလုပ်ရှင်ကရောမိဘကရောသဘောတူဖို့လိုတယ်လို့ ILO အဖွဲ့ကဆိုပါတယ်။လုပ်ငန်းထွန်းကျင်အောင်သင်တန်းပေးတာကိုအကောင်းဆုံးနည်းလမ်းအဖြစ်ဖော်ပြပါတယ်။ကလေးလုံသားကိုတင်တန်းတင်နိုင်အောင်အလုပ်မပြင်းပန်းမှုနဲ့လေ့လာခြင်းရဖို့လိုပါတယ်။တင်တန်းတင်နိုင်အောင်စီစဉ်ပေးလို့ဝင်ငွေရော့သွားတာကိုလည်းကလေးမိဘဘက်ကလက်ခံဖို့လိုပါတယ်။ဒါကြောင့်ကလေးလုံသားအလုပ်ခွင့်တင်တန်းအောင်မြင်ရေးဟာအလုပ်ရှင်နဲ့မိဘတွေအပေါ်မှာမူတည်နေပါတယ်။လိုင်းသားရမှာအလုပ်သမားတွေလောက်ခကောင်းကောင်းမရတဲ့ပြဿနာရှိပါတယ်။မိခင်ဖခင်တွေအလုပ်လုပ်နိုင်ရင်ကလေးလုံသားညှို့နှဲသွားနိုင်တာကိုလည်း ILO ကညွှန်ပြထားပါတယ်။ကလေးအလုတ်မလုတ်ရလို့ဥပဒေကဆိုပေမဲ့လူမျိုးရေးအရာကလေးလုတ်သားကိုလက်ခံကြပါလေ။လိုင်းသားရကလေးလုတ်သားပြဿနာဖြေရှင်းနိုင်မှုအတွေ့ဆက်ပြီးသူတည်သနာလုပ်ဖို့လိုအပ်တယ်လို့ ILO အပြည်ပြည်ဆိုင်ရာအလုတ်သားရေးရာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ထားတဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းစီစဉ်ကြရင်တော့ကုံစေးနှုံကြီးမြင့်မှုပြဿနာဘလို့ဖြစ်ရှင်းနိုင်မလဲဆိုရဲပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ပါတီစုံနိုင်ငံရေးစနစ်ကျင့်သုံးကြတဲ့တိုင်းပြည်များမှာပါတီတွေရဲ့သဘောထားအမြင်အမျိုးမျိုးကွဲပြားခြားနာတာကို
liberal
နဲ့
conservative
လေဝဲရင်နဲ့လက်ရရင်အဖြစ်အမျိုးမျိုးကင်မွန်းတက်ပြောဆိုလေ့ရှိကြပါလေ။အမေရိကန်ပြည်ထောင်စုမှလည်းအခြေအနေဟာတခြားတိုင်းပြည်များနီးတူပါလေ။ liberal နဲ့ conservative left နဲ့ right လေဝဲဝါဒီနဲ့လက်ရဝါဒီဆိုတဲ့ဝေါ်ဟာရတွေဟာသတင်းစာနယ်ဇင်းနဲ့ရုပ်မြင်သံကြားလောကမှာနိုင်ငံရေးသမားတွေကိုခန့်နှိပ်ထားတဲ့တစိုက်တွေပဲဖြစ်ပါတယ်။ liberal ဆိုတာကတော့သဘောထားအမြင်ပွင့်လင်းသူနိုင်ငံရေးစီးပွားရေးနဲ့လူမှုရေးမှာအပြောင်းအလဲကိုလိုလားသူလို့ဆိုနိုင်ပါတယ်။တနည်းဆိုသူဟာလေဝဲဝါဒီပေါ့ရှင်။တစ်ဖက်မှာတော့လက်ရရင်သူဖြစ်တဲ့ conservative ဟာရှေးယိုဆန်းပြီးအခြေအနေကိုဘူနေမြဲကြားနေမြဲထားရှိလို့တဲ့အဓိကအပြောင်းအလဲတွေကိုမလိုလားကြသူတွေကိုဆိုလိုနိုင်ပါတယ်။တကယ်ဆို liberal နဲ့ conservative ဆိုတဲ့ဝေါ်ဟာရတွေဟာအိန္ဒိယရတဲ့အတုံးလုံးတွေပါဒါပေမဲ့လို့နိုင်ငံရေးမဲဆွဲလို့ရှာရမှာကိုယ်စီလောင်းလို့အနေနဲ့အပြန်အလှန်ပုတ်ခပြောဆိုကြတဲ့ဒီအတုံးလုံးတွေဟာပြစ်တင်ဝေဖန်တဲ့သဘောမျိုးဆောင်လာတာဖြစ်ပါတယ်လွတ်တော်ကိုယ်စီနေရာအတွက်ဝင်ရောက်ရှင်းပြန်ကြသူဦးကောက်ချက်ချပြောကြတဲ့ဇကားတွေနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My opponent is just another liberal.Like the rest of that left-wing crowd. All he offers is higher taxes, more spending, and more waste of our money by the government in Washington.
Chinoye Shimjai Beka, the Bo Ta Mien, Pu Nindu Du Ba. Lewe Wadi Osu Dega, Ludwe Dai Me Bo. Tu Kanlan Tara Garo, Akongwe Doka Me, Ngwe Bo Do Me, Washington Shi Suya Ga.ပြည်သူတွေရဲ့ငွေကိုပိုဖြုံးမယ်သုံးပြမယ်ဆိုတဲ့သဘောရှိတယ်လို့အတိအပယ်ရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ My opponent is just another liberal like the rest of that left-wing crowd. All he offers is higher taxes, more spending and more waste of our money by the government in Washington.
တဖက်မှာတော့သူရဲ့ရှင်ပြန်ဘက်ကရောဘယ်လိုပြန်ပြီးခြေပါတယ်လဲ
And my opponentis one of those right-wing conservatives. You elect him, and he'll work for the fat cats and big business, not the middle class or ordinary working people.
ကျွန်တော်တို့ရဲ့ရှင်ပြိုင်ဘက်ကရှီယိုဇွဲလက်ရရင်တူပါပဲ။သူကသာရွေးကောက်တင်မြှောက်ကြမယ်ဆိုရင်သူကတတိယတွေစီးပွားရေးလုပ်ငန်းရှင်တွေအကျိုးကိုပဲဆောက်မှာ။အလေလက်တန်းစားတမန်အလုတမလူတန်းစားကိုကိုစားပြုမှာမဟုတ်ဘူးလို့ကြေပယ်ရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ And my opponent is one of those right-wing conservatives. You elect him and he'll work for the fat cats and big business, not the middle class or ordinary working people.
So so nga pi ge de u ma ne myo ma le we wa di ne le ya wa di so de a tou nong na khu ko nya tong lai da tri tha mi ja ba le me. Di tou na myo ha liberal ne conservative so de a tong dwi the khan sa che po pi ne lo yu sa nai ma de. Da chaung le tu ne tu tho ne pyo so ja ya ma the pi tong ja le shi da phit ba de. တကယ်တော့လေသူတို့ရှင်ပြိုင်ပဲနှစ်ဦးစလုံးကလေယာဉ်ရင်လေဝဲရင်ဆိုပြီးထည့်သုံးကြပေမဲ့ liberal နဲ့ conservative ကြား line ဆွဲရတာမရှိရင
် moderate
ဆိုတဲ့အသုံးကိုသုံးလို့ရပါတယ်။ရှေးယိုလည်းမကြလွန်းခေရှေပြေးလည်းမဆန်လွန်းတဲ့အမြင်မျိုးကိုစွဲကင်ထားသူပေါ့။အပြောင်းလဲတော့လူချင်းပေမဲ့တိတ်မြ мян မလူချင်းသလိုများများလည်းမလူချင်းတဲ့သဘောပါ။အလေလက်လိုင်းလိုက်တဲ့သူတွေကိုရည်ညွှန်းတဲ့နောက်ထပ်အသုံးတစ်မျိုးကတော့
middle of the road
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက MIDDLE middle အလေ ROAD road ကလမ်းဆိုတော့လမ်းအလေပေါ့ရှင်။ဒါပေမဲ့လို့လေအလေလမ်းဆိုတဲ့နေရာဟာလေအမြဲတမ်းတော့အန်ဒီရဲကင်းနေလို့တော့မဆိုနိုင်ပါဘူး။အထူးသဖြင့်အစွန်းရောက် radical တူကကိုသွားနေတဲ့လမ်းအတိုင်းတလက်စမောင်းလာမယ်ဆိုလို့ရှိရင်ကိုယ့်ကိုထိနိုင်တဲ့သဘောရှိပါတယ်။ radical ဆိုတဲ့အသုံးကိုတော့သတိထားသုံးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးလောကမှာတော့ဒီလိုလူမျိုးကိုလက်ရရင်အစွန်းရောက်တွေအပြောင်းလဲကိုချက်ချင်းနဲ့ခက်ကြမ်းကြမ်းခရရန်ဖော်ဆောင်လိုကြသူတွေလို့အဓိပ္ပာယ်ဆောင်ပါတယ်ဒီအသုံးကိုလက်ရစွန်းရောက်သူတွေကိုလည်းရည်ညွှန်းသုံးလာကြပါပြီခုခေတ်မှာတော့လူမှုရေးနိုင်ငံရေးစီးပွားရေးကိုအရင်ကရှိရင်းစွဲတိုင်းပြန်ဖြစ်ချင်တဲ့ဆန္ဒရှိကြသူတွေကိုလည်းရည်ညွှန်းပြောလာကြပါပြီ radical ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြကြရအောင
် My opponent and his radical friends plan to put the same government controls over private business that they used to have in the Soviet Union before communism fell apart
ကျွန်တော်ရှင်ပြိုင်ပင်းတဲ့သူ့ရဲ့အစွန်းရောက်မိတ်ဆွေတွေက communist စနစ်ကြီးမပြိုလဲမီကဆိုဗီယက်ယူနီယံမှာရှိခဲ့တဲ့စနစ်ဖြစ်တဲ့ပုဂ္ဂလိကပိုင်းစီးပွားရေးလုပ်ငန်းတွေကိုအစိုးရကထိန်းချုပ်တဲ့စနစ်မျိုးကိုပြန်သွားကျင်ကြတယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်အနားဆင်ကြကြရအောင်
။ My opponent and his radical friends plan to put the same government controls over private business that they used to have in the Soviet Union before communism fell apart.
ဒီပေမှာသူ့ရဲ့ရှင်ပြိုင်ဘက်ကရောသူ့ကိုဘယ်လိုပြန်ပြီးတော့နှစ်တယ်လဲ။
My opponent and the right-wing radicals would turn this country back to the way it was 100 years ago when business made big profits and working men only got paid $1 a day.
ကျွန်တော်ရှင်ပြိုင်ပင်းနဲ့လက်ရဆွန်းရောက်သူတွေကတော့ဒီနိုင်ငံကိုလွန်ခဲ့တဲ့နှစ်တရာအခြေအနေမျိုးကိုပြန်ဆွဲသွားလို့ကြတယ်။အဲ့ဒီတုန်းကစီးပွားရေးလုပ်ငန်းတွေကအတိုးတွေများများရကြပြီးအလုတ်လုတ်တဲ့အလုတ်သမားတွေကလည်းတစ်နေ့ကိုဒေါ်လာရတဲ့ခေပေါ်လို့အထိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ My opponent and the right-wing radicals would turn this country back to the way it was 100 years ago when business made big profits and working men only got paid $1 a day.
မဲဆန္ဒရှင်တွေကတော့အခုလိုနိုင်ငံရေးကိုယ်စားလှယ်ချင်းချင်းတစ်ဖက်နဲ့တစ်ဖက်ပုတ်ခပြောဆိုကြရမှာဒစိတ်တာပြောဆိုကြတာတွေကိုအများအပြားနဲ့တန်တရားနဲ့ရှုမြင်ကြလိမ့်ရှိပါတယ်။နိုင်ငံရေးသမားအများစုကအမြင်ပွင့်လင်းတာလည်းရှိသလိုရှေ့ရကြတဲ့အမြင်တွေလည်းရှိပြီးတော့တချို့တို့ကတော့နှမျိုးရောနေတာမျိုးလည်းရှိပါတယ်။ဒါကြောင့်မို့လဲနိုင်ငံရေးသမားတွေရဲ့ဘဝဟာတမန်လူတွေရဲ့ဘဝလိုပဲရှုပ်ရှုပ်ထွေးထွေးရှိပါလားလို့စဉ်းစားမိပါကြောင်းတင်ပြရင်းဒီသတင်းပါမှာ liberal နဲ့ conservative အသုံးအနှုန်းတွေနဲ့ပတ်သက်လို့ရှင်းလင်းတင်ပြချက်ကိုညီကုန်းချုပ်အပ်ပါတယ်။
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာပါရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016နိုဝင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့မြန်မာနိုင်ငံသားမူရစေဝါရောင်းဝယ်သူ3ယောက်ကိုထိုင်းအာဏာပိုင်တွေမနေ့ကဖမ်းဆီးလိုက်တဲ့အကြောင်းနဲ့အတူမြန်မာပြည်သူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့
အဓိကကတော့မြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေကကိုအရေးကြီးပါတယ်အရင်ပြီးခဲ့တဲ့အစိုးရလက်ထက်က
အခုလိုဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းမကြခင်မှာနားဆင်ကြရမှာပါရှင်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှဒီထိုင်းနိုင်ငံမှာမြန်မာမူရင်မှောင်ခိုသမားတွေဖမ်းဆီးခံရတဲ့အကြောင်းကိုကြည့်ရအောင်ပါရှင်။ထိုင်းနိုင်ငံချန်စင်ခရိုင်လယောင်ပြည်နယ်ထဲမှာဒီမူရင်စေဝါမှောင်ခိုရောင်းဝယ်တဲ့မြန်မာနိုင်ငံသား3ဦးထံကိုမနေ့စနေနေ့ကထိုင်းမူရင်နှိမ်နင်းရေးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီဖန်စီခံရသူတွေနဲ့အတူကာလာပေါက်စေးထိုင်းဘန်းငွေ3တန်းကျော်တန်ဖိုးရှိတဲ့ရာအိုက်စ်ခေါ်တဲ့ဒီမူရစေဝါဂရန်3000နီးပါးကိုလည်းထိုင်းအာဏာပိုင်တွေကသိမ်းဆည်းရမိခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အသေးစိတ်ကတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံထဲမှာမူရစေဝါကုန်ကူးနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမူရစေဝါနှိမ်နင်းရေးရဲတပ်ဖွဲ့ဝင်တွေကမူရစေဝါမှောက်ခိုသမားတွေအဖြစ်အသွင်ဆောင်ပြီးမူရစေဝါတွေဝယ်ယူဖို့အတွက်ဆက်သွယ်ခဲ့တာဖြစ်ပါတယ်။မူရစေဝါထဲမှာဈေးအမြင့်ဆုံးဖြစ်တဲ့ရာအိုက်လို့ခေါ်တဲ့မူရစေဝါ2989ဂရမ်ကိုဝယ်ယူဖို့အတွက်ကန့်လန့်ခဲ့တဲ့အပေါ်မှာမြန်မာနိုင်ငံသားမူရစေဝါရောင်းဝယ်သူတွေကကားတစ်စီးနဲ့လာရောက်ပို့ဆောင်တဲ့အချိန်လက်ရောင်ပြည်နယ်ထဲမှာဖမ်းဆီးလိုက်တာပါ။ဒီလိုမြန်မာနိုင်ငံသားတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့မြန်မာတန်ရုံကိုဆက်သွယ်စုံစမ်းတဲ့အခါမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာအလုံသမားရေးလှုပ်ရှားဆောင်ရွက်နေသူကူဆိုင်အေးကတော့မူရစေဝါရောင်းဝယ်မှုတွေကြောင့်ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ဒီမြန်မာနိုင်ငံသား3ယောက်ကနေပြီးတော့ဒီမူရစေဝါနဲ့ပတ်သက်လို့ရောင်းဝယ်လုပ်နေတယ်။လုပ်နေတဲ့အခါကျတော့သူတို့ရဲစခန်းဘက်ကတရင်ရတာလားရှိတယ်။ရှိတဲ့အခါကျတော့သူတို့ဆိုင်တဆိုင်နဲ့ရှင်မှာရှင်းပြီးတော့ဝယ်လိုက်တာမှာအဲ့ဒီစားတော့ဆိုင်တဆိုင်ရဲ့နောက်မှာရှင်းလိုက်တာ
။
နောက်မှာဆိုင်ရှင်းလိုက်တဲ့အခါသူတို့လာပို့တဲ့အချိန်မှာအဲ့လိုမျိုးဟိုကလုပ်လိုက်တာမှာ
ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား3ဦးကတော့အမျိုးသမီးတဦးဖြစ်တဲ့နန်းစောခန်းဦးနဲ့နဲ့ Precise ကူမဆိုတဲ့သူတွေဖြစ်ပြီးဘန်ကောက်နံပါတ်ပြားတက်ဆင်ထားတဲ့သူတို့စီးလာတဲ့ကားထဲမှာမူရစ်စေဝါတွေကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေထိုင်းနိုင်ငံချင်းရိုင်ချင်းမိုင်နဲ့တောင်ပိုင်းနာရာတီဝပြည်နယ်အထိမူရစ်စေဝါတွေဖြန့်ဖြူးရောင်းချနေတဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့မူရစ်စေဝါဂိုင်းတစ်ခုကိုစိတ်ကြွစေ9သိန်းရာအိုက်စကီလို60နဲ့ဘိန်းဖြူ9ကီလိုလို့နဲ့အတူဖမ်းဆီးရမိခဲ့ကြောင်းထိုင်းတပ်မဟာ3ကဗိုလ်မှူးကြီးဆွန်ဆက်ကမူရစ်စေဝါနှိမ်နင်းအဖွဲ့နဲ့ပူးပေါင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြသခဲ့ပူပါတယ်။ထိုင်းမြန်မာနယ်စပ်မြို့တွေမှာလည်းမူရစ်စေဝါအများအပြားဖမ်းဆီးရမိခဲ့ပြီးထိုင်းနယ်စပ်ရှမ်းပြည်နယ်တာချီလိမ်မြို့ဘက်မှာလည်း2016ခုနှစ်အတွင်းမှာမူရစ်တပ်ဖွဲ့စုတွေနဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကစိတ်ကြွစေးပေါင်းတန်းနဲ့ချီပြီးဖမ်းဆီးရမိခဲ့ပါတယ်ရှင်။
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်အခုဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့ချိန်ရောက်ပါပြီရှင်ထုတ်လုပ်သူမတ်စုမွန်နဲ့အတူဒေါခင်ဆိုးဝင်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင် VOA American တန်ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေတော်တာရှင်များရှင်အခုဒီလောမြမပြည်မှာအထွေထွေကုန်စည်နှုန်းတွေအစမတန်တက်နေတာဟာဒီစီးပွားရေးအခြေခံမှုဖြစ်တဲ့ရောင်းလိုအားနဲ့ဝယ်လိုအားမမျှတာဒါကြောင့်လားနောက်ငွေကြေးဖောင်းပွားမှုကြောင့်လားဆိုရှယ်လစ်ခေတ်စကားအရဆိုရင်တော့အမျက်ကြီးစားတဲ့လူ위သမလောဘသားသမားတွေအတွက်အကြောင်းများလားဆိုတဲ့အချက်တွေနဲ့အတူဒီစည်နှုန်းတွေကျဆင်းရေးအတွက်ဘယ်လိုဖြည့်ရှင်းကြမလဲဆိုတဲ့အကြောင်းရင်းတွေကိုဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ရှင်အဲဒီနေ့ဆွေးနွေးဖို့ကျွန်မဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့တကုံမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်သက်ခိုင်ဒေါက်တာသက်သက်ခိုင်ဟာအရင်တုန်းကမြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွင်းမှုတယောက်လည်းဖြစ်ပါတယ်။နောက်အမျိုးသမီးစီဝါရေးဆက်ဆောင်ရှင်များအသင်းကိုဦးဆောင်ခဲ့သူတူလည်းဖြစ်ပါတယ်။အဲဒေါက်တာသက်သက်ခိုင်ရှိပါလားရှင်
ရှိပါတယ်ရှင်
ဟုတ်ကဲ့မင်္ဂလာပါ
မင်္ဂလာပါရှင်မမ
ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့မြမပြည့်ရဲ့စီးပွားရေးအခြေအနေတွေကိုမျက်ခြေမပြတ်လေ့လာဆန်းစစ်နေတဲ့စာရေးဆရာအောင်ချိန်ဘွားကျမတို့ကတော့ဦးလာမောင်လို့ခေါ်ပါတယ်ဦးလာမောင်နေကောင်းပါလားရှင်
ဟုတ်ကဲ့နေကောင်းပါလေ
ဟုတ်ကဲ့ပါဆရာနောက်တစ်ယောက်ကတော့ကျမတို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကြော်ညာကိုနားထောင်ပြီးတော့ဒီကုံစည်းနှုတ်တက်ရတဲ့အကြောင်းရင်းကိုစိတ်ရှည်လက်ရှည်စာအရှည်ကြီးရင်းရှင်းပြပြီးတော့ရေးပေးထားတဲ့ဒေါခင်မျိုးစွေပါဒေါခင်မျိုးစွေကတော့တက္ကသိုလ်ကဆရာမတူဦးဖြစ်ခဲ့ပြီးတော့ဟိုစီးပွားရေးနယ်ပယ်မှာကိုယ်တိုင်ထက်တဲ့ဝင်ဝင်ပါဝင်ဆောင်ရွက်နေသူတူဦးဖြစ်ပါတယ်ဒေါခင်မျိုးစွေရှိပါလားရှင်
อ๋อโอเคใช่มั้ยရှင
်โอเคมิงลาပါโอเคအဲ့တော့ကျမတို့ပထမအဦးဆုံးအနေနဲ့ပေါ့เนาะဘာကြောင့်ဒီလိုမျိုးကုန်စည်နှုန်းတွေအဆမတန်ဈေးတွေတက်နေရတယ်လဲဆိုတာကိုဒေါက်တာသက်သက်ခိုင်ကနေပြီးတော့နည်းနည်းလေးပေါ့လေရှင်းပြပေးပါလားရှင
်နိုင်ငံတကာရဲ့ကမ္ဘာစီးပွားရေးအခြေအနေနဲ့လဲစိုက်มาတယ်ရှင်အဲကမ္ဘာကုန်စည်နှုန်းတွေကမ္ဘာကမ္ဘာဖြစ်တန်းနဲ့လဲစိုက်နေအဲပြီးလို့ရှိရင်အဓိကတော့ကျမတို့ပြည်တွင်းမှာပေါ့เนาะဈေးကွက်ကိုအသက်ဝင်အောင်ထိထိရောက်ရောက်မလုပ်နိုင်သေးတာဒါလဲဆိုင်ပါတယ်ရှင်။ဆိုတဲ့အခါကျတော့ကျမတို့ကညသာဖြင့် import တွေလည်းရှိနိုင်တယ် export တွေလည်းရှိနိုင်တယ်။ရှိတဲ့အခါကျတော့ဒါတွေကမမျှမတဖြစ်တဲ့အပြင်မှာအဲပြီးလို့ရှိရင်ညသာဖြင့်ကျမတို့က import ပုံများပါတယ်ရှင်။အဲ့လို twin ကုန်တွေပုံများတယ်။အဲ twin ကုန်တွေပုံများတဲ့အချိန်မှာဟိုဒီ exchange rate တွေပေါ့လေတက်နေတဲ့အခါကျတော့ဒီကုန်စည်နှုန်းတွေလည်းတက်ပါတယ်ရှင်။ဒီပြည်တွင်းစည်နှုန်းတွေပါလိုက်တက်ရပါတယ်။မတက်လို့ရှိရင်သူကကိုယ်ဝယ်ရတဲ့ကုန်ပစ္စည်းရဈေးမြင့်တော့ကိုရောင်းတဲ့ကုန်ပစ္စည်းကိုလည်းလိုက်မြင့်ရပါလားရှင
်။ဒါတော့
နံပါတ်1အချက်ကတော့ဈေးကွက်ကအသက်ဝင်ဖို့ဟိုလိုနေတယ်။ TD ရောက်ရောက်ဟိုပေါ့ market efficiency ပေါ့နော် market mechanism က efficient ဖြစ်ရမယ်။နံပါတ်2ကကျတော့ကျွန်တော်တို့ငွေဈေးနှုန်းတည်ငြိမ်ဖို့လိုပါလားရှင်။ငွေဈေးနှုန်းတည်ငြိမ်ဖို့တော့ကျွန်တော်တို့ဒါကတော့ကျွန်တော်တို့ဘယ်လိုထင်လဲဆိုလို့ရှိရင်ဒီစီးပွားရေးဦးဆောင်လာတာဟိုကြာလာတဲ့အခါမှာဒီအမားတွေဖြစ်လာတဲ့ဟာတွေရဲ့အကျိုးဆက်လို့ကျွန်တော်ယူဆပါလားရှင်။
ဟုတ်ကဲ့
ခါကြကျမတို့ကအဓိကတော့ကျမတို့ဟိုငွေကြေးဖောင်းပွားမှုကိုပြောမယ်ဆိုလို့ရှိရင်ကျမတို့ကဟိုအားနေစမှာပေါ့နော်ဘာနာရေးမူဝါဒတွေကျမတို့ဘာနာရေးအခြေအနေတွေပေါ့နော်ဒီတောင်စုရဲ့အနေနိုင်ငံမှာတုံးနေတဲ့အရာတုံးမှန်းကြီးတွေပေါ့ဆိုလို့ရှိရင်ကျမတို့ဝင်ငွေတွေကနည်းပြီးတော့မှထွက်ငွေတွေတုံးငွေတွေများနေတယ်တုံးငွေတွေကဘာကြောင့်များတာလဲဆိုလို့ရှိရင်ဒီရင်းနှီးမြှုပ်နှံဖို့လို့အတွက်တိုင်းပြည်ဖွံ့ဖြိုးဖို့လို့အတွက်ရင်းနှီးမြှုပ်နှံဖို့လို့အတွက်လည်းလိုတဲ့ခါကျတော့ဒါတွေကိုလည်းလျှော့လို့မရဘူးဒါပေမဲ့ဝင်ငွေကိုပို့ပြီးတော့မှကျူနိုင်လားဆိုတော့လေနိုင်ငံတော်ကဒီအခွန်အောက်ဒီကောက်တာတွေအားနည်းနေတယ်။နောက်တဘာဝပြန်စားတတ်ရောင်းရငွေတွေလည်းဟိုဟာပေါ့နော်ဒီအတုံးချမှုတွေအားနည်းနေတဲ့အခါကျတော့ဝင်ငွေရနည်းပြီးတော့မှထွက်ငွေတွေများတယ်။ထွက်ငွေဆိုတာကျမဆိုလိုတာရင်းနှီးမြှုပ်နှံရန်လိုအပ်တာတွေပေါ့နော်။ဥမာအခြေခံအဆောက်အဦဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကိစ္စတွေလျှက်စစ်မှုရရှိရေးတို့ဆယ်မြောင်းတာတမန်တိဆောက်တာတို့နောက်တစ်ခုကလူမှုရေးနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေပေါ့နော်။ကျန်းမာရေးပညာရေးတွေလူမှုပူလုံရေးတို့နောက်ထပ်ဒီကဘာမဲ့လုံမယ်လို့เนาะစသဖြင့်အစိုးရဘက်ကလည်းရင်းနှီးမြှုပ်နှံနေရတာအများကြီးများတဲ့ခါကျတော့ဝင်ငွေနဲ့ထွက်ငွေမမျှတာဖြစ်လာတာရဲ့ဒါအကျိုးဆက်ပါရှင
့်ဟုတ်ကဲ့ပါ
အကျိုးဆက်ဖြစ်တဲ့အချိန်မှာအကျိုးဆက်ဖြစ်တဲ့အချိန်မှာဒီဘတ်ဂျက်လုံငွေကိုဖြည့်ဆည်းခဲ့တဲ့ပုံစံပေါ့နော်ရေးရှိကျွန်တော်တို့ကအရင်တော့ဘယ်လိုဖြည့်ဆည်းခဲ့လဲဆိုလို့ရှိရင်ဒီအရင်အစိုးရအဆက်ဆက်ကဆိုလို့ရှိရင်ဒီဗဟုပန်ကိုဗန္နာယီဝန်ကြီးဌာနအောက်မှာထားလိုက်တယ်အဲထားပြီးတဲ့ခါကျတော့နိုင်ငံတော်ရဲ့ဒီပြည်တော်စုအစိုးရရဲ့လုံငွေတွေကိုကျွန်တော်တို့ကရိုက်ထုတ်ခဲ့တယ်ပေါ့နော်အဲ့ဒါကြီးရေးရှိဖြစ်လာတဲ့အချိန်မှာဒီငွေကြေးဖောင်းပွားမှုတွေဖြစ်တယ်ဒါပေမဲ့ပြီးခဲ့တဲ့2010ပေါ့နော်ဦးသိန်းစင်အစိုးရလက်ထက်ကနေစပြီးတော့မှဒီကမ္ဘာပံတို့နိုင်ငံတကာငွေကြေးဖွံ့ဖြိုးရေးရန်ပုံငွေအဖွဲ့တွေကနေအခုညီတွေနဲ့ကျွန်တော်တို့ကငွေကြေးဈေးကွက်ဖွံ့ဖြိုးအောင်ကျွန်တော်တို့လုပ်နေပြီမဲ့အခုချိန်ထိတော့ဟိုပါပေါ့နော်တဖြည်းဖြည်းလုပ်နေရတယ်ပေါ့နော်ဥမာထားပါတော့နိုင်ငံသားငွေလိုတယ်ဆိုလို့ရှိရင်ပုဂ္ဂလိကဘဏ်တွေကငွေချေးယူဖို့နိုင်ငံတော်ကနေပြီးတော့မှဒီဘဏ္ဍာရေးဝန်ကြီးဌာနကနေငွေတိုက်စာချုပ်ကိုငွေတိုက်သက်မှတ်တို့ထုတ်ဝေရတယ်။နောက်ဒီလိုထုတ်ဝေရပြီမဲ့ဝယ်တဲ့လူကနည်းနေတယ်။ဒါပေမဲ့လိုအပ်ချက်ကတိုင်းပြည်ရဲ့ငွေလိုအပ်ချက်ကများတယ်။အခုနောက်ဆုံးသတင်းကတော့ကျွန်မကြားတာကတော့ဒီမြန်မာပြည်တွင်းမှာတည်ထောင်ထားတဲ့နိုင်ငံသားဘဏ်တွေကလည်းဝင်ဝယ်တယ်ပေါ့နော်။ဝင်ဝယ်ခြင်းအဖြစ်ကျွန်မတို့နိုင်ငံတော်ကထုတ်ရောင်းခြင်းနဲ့ဒီငွေတိုက်စာချုပ်တွေငွေတိုက်လက်မှတ်တွေဝယ်တဲ့လူပုံများလာတဲ့အတွက်ကိုနိုင်ငံတော်ရဲ့ငွေရေးကြေးပြည်လည်မှုဟာတဆင့်လျော့သွားမယ်နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံတကာကနေပြီးတော့မှဒီ ODA တွေပေးတာ Official Development Assistance တွေပေးတာတို့ဒါမှမဟုတ်အတုံးလုံးတက်တာတဲ့ချင်းငွေတွေပေါ့နော်အဲ့ဒါတွေပေးပြီးဤပညာအထောက်အကူတွေနဲ့ပေးတဲ့အတွက်ကိုတဖြည်းဖြည်းကောင်းလာမယ်ဒါပေမဲ့ဒါတွေဒီရေးရှိမှာတဖြည်းဖြည်းလှုပ်ဆောင်သွားမှာဖြစ်ပြီးတော့မှကျွန်တော်တို့အဓိကဒီနေ့ရင်ဆိုင်နေရတာကတော့ဘာလဲဆိုလို့ရှိရင်အဲဟိုဟာဖြစ်ပါတာပါရှင်ကမ္ဘာဟိုဟာပေါ့အစိုးရနဲ့မဆိုင်တဲ့အစိုးရကမလုပ်နိုင်တဲ့အခြေအနေတွေပေါ့နော်အဲကမ္ဘာစီးပွားရေးရဲ့ကုန်စည်နှုန်း ကမကမဖြစ်မှုတွေဒါတွေလည်းဆိုင်ပါတယ်ရှင
်ဟုတ်ကဲ့ပါအဲ
နောက်တစ်ခုကကျတော့အဓိကတော့ US ဒေါ်လာဈေးမြင့်တက်နေတာပေါ့နော် US ဒေါ်လာဈေးမြင့်တက်တဲ့ခါကျတော့ကျမတို့မြန်မာငွေနဲ့စာလို့ရှိရင်မြန်မာငွေကျဆင်းသွားတဲ့အချိန်မှာဒီသူနဲ့ရှင်ပြီးကျဆင်းသွားတဲ့အချိန်မှာကျမတို့ကုန်စည်နှုန်းတက်တာတွေကလည်းဆက်တိုက်ဖြစ်နေတာဖြစ်ပါလိမ့်ရှင
်ဟုတ်ကဲ့ပါဥလှရှင်တောင်တွင်းကြီးကဥလှရှင်ရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ
့မင်္ဂလာပါရှင်ဟုတ်ကဲ့ဥလှရှင်ဘယ်လိုများဆွေးနွေးကြပါလိမ့်ရှင်ဟုတ်ကဲ့ပါ
ကျွန်တော်ကတော့ကုန်စည်နှုန်းတက်တယ်ကတော့ကျွန်တော်တို့အောက်ခြေလူတန်းစားတွေမှာတော့ကျွန်တော်တို့ရောင်းရတဲ့ပစ္စည်းကတော့ဈေးတော်တော်နည်းပါတယ်။ဆန်တဲ့ဒီမှာကျွန်တော်တို့ခုလက်ရှိပေါက်ဈေးဆိုရင်ကျွန်တော်တို့တောင်း3000ပဲရှိတယ်။အဟောင်းအစ်စ်နောက်ဆန်အဟောင်းတိတ်မှာတောင်း6000ပဲရှိတယ်။ဒါကတစ်စိစားသုံးလို့ရတော့ကုန်စည်နှုန်းတက်တယ်လို့ဖြစ်နေကြတာပါ။အဲ့တော့ကျွန်တော်တို့ကုန်စည်နှုန်းကျနေရှင်ကျွန်တော်တို့ကဝေးကြီးဖောင်းပွားမှုတွေလည်းပါပါတယ်။နောက်တကတစ်စိနဲ့တက်သွားတော့ဂျားတွေကဟာလားသုံးနေပွဲစားကြီးလည်းပါတယ်ဗျ။အဲ့တော့ကျွန်တော်တို့ဒီအလုတ်ကန်ခွင်းလန်းကြီးအများကြီးရလာပါဒီတစ်စိနဲ့မတက်အောင်အဲ့ဒီလူတွေလှုပ်ရှားနေအောင်ကျွန်တော်တို့တောင်သူတွေလည်းပဲဟာလားလှုပ်ကန်နေအောင်လှုပ်အားကားတွေလှုပ်အားလှုပ်သမားကြီးတွေဓာတ်မြေဟောစာဆက်နေအကုန်လုံးပေါ်ကြအဲ့ဒါတွေလည်းပဲကျွန်တော်တောင်သူတွေမှာရေးကြီးတော့ကျွန်တော်တို့တောင်သူတွေလှုပ်နေအောင်ပေါ့အဲ့ဒါဆိုရင်တော့ကျောင်းကုန်တင်းလုံးကျသွားတယ်လေလို့ကျွန်တော်ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါအဲခုနဆရာအောင်ချိန်ဘွားလိုင်းကျသွားလို့ပါဟုတ်ကဲ့ဦးအောင်ချိန်ဘွားရှိပါလားရှင်ဦးလာမောင်
ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့
ရှိပါတယ
်ခုနဒေါက်တာတသက်ခိုင်ကတော့နည်းနည်းရှင်းပြသွားပါတယ်ဒီမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေပေါ့နော်ငွေစည်းနှုန်းတွေဟိုကျဆင်းနေတာနောက်ငွေကြေးဖောင်းပွားတာဒီရောင်းလိုအားနဲ့ဝယ်လိုအားမမျှတာတွေကပြီးနိုင်ငံတကာရဲ့ကြက်တွေလည်းပါတယ်ဆိုတဲ့သဘောပေါ့တော့ဆရာအနေနဲ့ကဘယ်လိုသုံးသပ်ပါလဲရှင
်နိုင်ငံတကာမှာလည်းစီးပွားရေးအကြံတဲလေးတွေတော့ရှိနေတာမှန်ပါတယ်ဒါပေမဲ့အဓိကကတော့မြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေကပိုအရေးကြီးပါတယ်အရင်ပြခဲ့တဲ့အစိုးရလက်ထက်ကဘတ်ဂျက်ရသုံးပန်းကြီးငွေစည်းရဆွဲခဲ့တဲ့ဟာကလည်းဒီအစိုးရအတွက်တော်တော်ကလေးကိုများတယ်ပေါ့ဗျာအလားတူဒီအစိုးရကလည်းအဲ့ဒီဟိုဒုတိယကြိမ်လွှတ်တော်မှာပြန်ပြီးတော့တစ်ခါပြင်းစင်ဖြစ်ဆွတ်တဲ့ဟာတွေရှိပါတယ်အဲ့တော့ဆိုလိုတာကနိုင်ငံတော်အနေနဲ့အသုံးစရိတ်တွေများလာတဲ့အခါမှာသူကလုံငွေကလည်းတော်တော်များများပြတယ်ပေါ့အခုပြန်ပြင်ဆွဲတဲ့အခါမှာလည်းလုံငွေကတိုးလာတယ်အဲ့တော့လုံငွေတိုးလာရင်သူကဟိုအဲ့ဒီလိုတဲ့ငွေကဘယ်ရရမလဲဆိုတာရှိပါလေเนาะအကယ်၍များပေါ့လေသူကငွေစက်ကူရိုက်ထုတ်မယ်ဆိုတာလည်းဟိုဘီလီယံ900ရိုက်ထုတ်မယ်တော့ဘာလို့တည်င်းလဲထွက်ဖူးတယ်ပေါ့အဲ့တော့အဲ့လိုငွေကြီးဒီအစ်စ်တွေ money supply ပေါ့အဲ့ဒါကဟို money circulation တွေကိုဝင်လာလို့ရှိရင်အစ်စ်တွေဝင်လာလို့ရှိရင်ငွေကြေးကဖောင်းပွားပါတယ်အရေးအကြီးဆုံးကတော့ကုန်စည်နှုန်းတက်တယ်ဆိုတာငွေကြေးဖောင်းပွားမှုကြောင့်တက်တာပါเนาะအဲ့တော့နောက်တစ်ခုကလည်းဒီငွေကြေးဖောင်းပွားတာနဲ့အမျှ American dollar ပေါ့အခုတော့ဒီကတော့ဟိုအဓိကနိုင်ငံခြားသုံးငွေမှာအဲ့ဒီကလည်းဒေါ်လာရဲ့တန်ဖိုးကလည်းမြင့်တက်လာတယ်မြင့်တက်လာတော့ဒီမှာ balance of payments မှာဟို export ကပို့ကုန်ဝင်ငွေကနေပြီးတော့တွင်းကုန်ထွက်ငွေကအများများနေတယ်အဲ့တော့အဲ့ဒီတွင်းကုန်ကဒီဒေါ်လာနဲ့ဝယ်ရတာဆိုတော့ဒေါ်လာဈေးတက်တာနဲ့ဆိုရင်လည်းတွင်းကုန်ဈေးတွေတက်ပါလေအဲ့တော့တွင်းကုန်ထဲမှာအဓိကဖြစ်တဲ့ကုန်ထုတ်လုပ်မှုမှာလိုအပ်တဲ့ဆက်ပစ္စည်းကိရိယာတွေအဲ့ဒါတွေဈေးတက်လို့ရှိရင်ကုန်ဈေးနှုန်းကတက်ကိုတက်ပါလေအလားတူသေးယူပို့ဆောင်ရေးဈေးရိတ်တွေတက်ပါလေအဲသေးယူပို့ဆောင်ရေးဈေးကအလွန်အရေးကြီးပါတယ်အဲ့ဒါတွေကလည်းဒီပစ္စည်းတစ်ခုမှာ costing တွက်လို့ရှိရင်အဲဒီ handling charges overhead charges နောက်ပြီးတော့ဒီ transport charges တွေနောက်ပြီးတော့ခုန custom duty တွေပေါ့အဲ့ဒါတွေကအများကြီးကုန်စည်နှုန်းကိုတက်စေပါတယ
်ဟုတ်ကဲ့
အဲ့တော့အခုဟိုသေးပို့ဆောင်ရေးကလည်းတက်လာတယ်နော်ဆိုတက်စီဈေးတွေကလည်းတက်လာတယ်အဲ့တော့ကုန်စည်နှုန်းကလိုက်ကိုတက်ရပါမယ်နော် supply and demand တချို့ကအဲ့လိုပြောတယ်ပေါ့နော်မြန်မာနိုင်ငံအနေနဲ့ကြတော့ supply ဘိုင်းကဒီပြည်တွင်းကထုတ်လုပ်မှုကမလုံလောက်လေတွင်းကုန်ကအများကြီးတင်သွင်းတဲ့အတွက် supply က meet ဖြစ်ပါတယ် demand ကို meet ဖြစ်တာမှာဟိုကြော်လွန်တဲ့သဘောတောင်ရှိတယ်လို့ပဲဥပမာပြောကြဆိုဆိုရင်လမ်းဘေးဈေးတွေကြီးလိုက်ရင်လည်းပစ္စည်းတွေအပြည့်ပဲတရုတ်ပြည်ကတင်သွင်းတဲ့ဟိုဘာခေါ်မလဲပန်းစည်းတွေဆိုရင်လည်းတောင်လိုပုံးနေတာပါပဲเนาะတခါဟိုမီနီမားကတ်တွေကြီးကြီးစူပါမားကတ်တွေကြီးကြီးအကုန်လုံးပစ္စည်းတွေအပြည့်ရှိတယ်
အဲကြောင့် supply ဘိုင်းကဟိုတမန်းကိုမိဖြစ်ပါတယ်အခုဟာကဟိုငွေကြေးဟို purchasing power ပေါ့အဲဝယ်နိုင်အားပေါ့ဝယ်နိုင်အားတွေကောင်းနေတယ်ဆိုလိုတာကပြည်သူတွေလက်ထက်မှာငွေတွေအများကြီးရှိနေတယ်ဆိုတဲ့အဓိပ္ပာယ်ပါအဲ့လိုရှိနေလို့ရှိရင်ဒီပြည်သူတွေလက်ထက်ကငွေကိုရော့သွားအောင်အစိုးရကငွေလိုးနေတာအစိုးရလက်ထက်ငွေရောက်အောင်စောစောပြောခဲ့တယ်လို့ဟိုသူတို့ကဘာလုပ်ရမလဲဆိုရင်အစိုးရက treasury bill တို့ security ပေါ့လေအဲ့ဒါတွေဟို bond စီအဲ့ဒါမျိုးတွေကိုထုတ်ရောင်းလာပါတယ်ရောင်းတဲ့အခါမှာတကယ်လို့ဟိုပြည်သူတွေကဝယ်နိုင်နေဆိုလို့ရှိရင်ပြည်သူတွေလက်ထက်ငွေညော့သွားပြီးတော့အစိုးရစီရောက်ပါတယ်နောက်တစ်ခုကဟိုအခု stock and share exchange စီပေါ်လာတဲ့အခါမှာဒီ share တွေကိုနိုင်ငံခြားသားတွေများများဝယ်ခွင့်ပြုလိုက်မယ်ဆိုလို့ရှိရင်သူတို့ကလည်းဒီထဲမှာဝင်ကစားလာလို့ရှင်ဒါဟိုပေါ့အစိုးရရဲ့ share တွေလေး stock တွေလေးဝယ်နိုင်လာမယ်ဆိုရင်ဒီပြည်တွင်းလှည့်လည်ငွေညော့သွား
ဟုတ်ကဲ့ပါငွေကြေးဖောင်းပွားမှုဟုတ်ကဲ့ထိန်းနိုင်တဲ့
ဖောင်းပွားမှု
ဟုတ်ကဲ့
ထိန်းနိုင်တဲ့သဘောရှိပါတယ်
ဟုတ်ကဲ့ပါအခုနောက်တစ်ယောက်ဟိုကျမကိုခေါ်ထားတဲ့သောတာရှင်တစ်ယောက်ရှိပါတယ်ဒေါခင်မျိုးစွေပါဟိုဒေါခင်မျိုးစွေပြောတာကတော့ပေါ့လေကုန်စည်နှုန်းတွေတက်တိုင်းအော်ဟစ်ညှိတွားနေကြတာလူတိုင်းမဟုတ်ပါဘူးတဲ့ဈေးတက်မှအဆင်ပြေတဲ့သူတွေလည်းရှိပါတယ်တဲ့ခုနဆရာပြောသလိုပဲပေါ့လေဟိုဒီဇယ်စီးတွေဈေးကြလို့ရှင်အဲ့ကြတော့မှဝယ်ထားတဲ့ပြီးတော့မှပိုပြီးတိုးပေါ့အောင်လုပ်တဲ့သူရှိပါတယ်အဲ့တော့ဒေါခင်မျိုးစွေလေးနည်းနည်းတစ်ချက်ဝင်ဆွေးနွေးပြပါအောင်ရှင်ဟုတ်ကဲ့
ဒီကုန်စည်နှုန်းတွေတက်တယ်ဆိုတဲ့အခါကျတော့ငွေကြေးဖောင်းပွားတဲ့သဘောပေါ့နော်ရှေ့မှာပြောသွားတာလည်းပြည့်စုံနေပါပြီအဲ့တော့ဟိုဖောင်းပွားတဲ့ငွေကပေါ့ဟိုလူတိုင်းမှာရှိတဲ့ဟာဖောင်းပွားသွားတာဆိုလို့ရှိရင်မြင်များတက်တာခံရတာပေါ့နော်အခုဖြစ်နေတာကျွန်မမြင်တာကတော့ဟိုကုန်ပစ္စည်းလက်ထက်မှာရှိတဲ့လူကငွေကြေးဖောင်းပွားမှုတောင်မခံရဘူးငွေသားကင်ထားတဲ့လူတို့အောက်ခြေလူတန်းစားတို့ဘာလို့ကငွေကြေးဖောင်းပွားမှုတောင်ခံရတာပေါ့နော်ဘာလို့ဆိုကုန်ပစ္စည်းကိုကင်ထားတဲ့အခါကျတော့ငွေကြေးကဖောင်းပွားသွားလဲသူပစ္စည်းကတံမိုးကဟိုငွေအနေနဲ့တွေ့ရင်တက်လာတယ်လေတက်လာတဲ့အခါကျတော့သူ့မှာရော့နေမသွားဘူးအဲ့အခါကျတော့ဟိုငွေပဲကင်ထားတဲ့လူကျတော့သူကပတ်စံပိုးပေးပြီးမှပစ္စည်းတွေကိုဝယ်ရတယ်အဲ့ဒီအချိန်မှာငွေကင်ထားတဲ့သူတို့အောက်ခြေလူတန်းစားတွေကငွေဖောင်းပွားမှုတံကိုပို့ခံရတာပေါ့
ဟုတ်ကဲ့ပါ
ပစ္စည်းကင်ထားတဲ့လူကမခံရဘူးအဲ့ဒီမှာမမျှတမှုကြောင့်မလို့ဘူးအခုလိုဖြစ်နေတယ်လို့ကျွန်မအမြင်လား
ဟုတ်ကဲ့ပါအဲ့တော့ဒေါက်တာဒေါ်သက်သက်ခိုင်အနေနဲ့ပေါ့နော်ဟိုအခုဆိုလို့ရှိရင်လည်းလွှတ်တော်ထဲမှာလည်းရောက်နေပြီပေါ့ဒေါက်တာဒေါ်သက်သက်ခိုင်ကိုဟိုကျွန်မမေးချင်တာလေဒီလိုမျိုးစီးပွားရေးမြန်မာနိုင်ငံမှာအခုဒီဟိုငွေကြေးတွေဖောင်းပွားနေတယ်ဒီပြီးတော့ဈေးနှုန်းတွေအဆမတန်တက်နေတယ်ဆိုတော့ဒီအစိုးရဘိုင်းအနေနဲ့ပေါ့လေဘာတွေများလှုပ်ပေးလို့ရပါလဲရှင်အစိုးရဘိုင်းကလည်းအခုမှလည်းအစိုးရကလည်းအသက်ဖွဲ့တာမကြသေးဘူးပေါ့လေ6လလောက်ပဲရှိသေးတယ်ဆိုတဲ့ခါကျတော့သူတို့မှလည်းအခက်အခဲအကြံတဲတွေအများကြီးရှိမယ်ဆိုတာနားလဲပါတယ်ဒါပေမဲ့သူတို့လှုပ်တင်လှုပ်ထိုက်တာဘာတွေလဲဆိုတာဘယ်လိုများအကြံပေးနိုင်ပါလဲရှင်
ဒီလိုပါရှင်ကျမတို့ကပထမအဆုံးလုံးရမှာတော့ကျမတို့ပေးထားချက်အခြေအနေကိုကျမတို့မှန်မှန်ကန်ကန်သုံးသပ်ရပါမယ်ရှင်။ပေးထားချက်ဆိုတာကတော့အရှိအစိုးရကလုပ်ခဲ့တဲ့ကောင်းငွေဆိုးငွေတွေဒီကောင်းတာတွေကိုလည်းကျမတို့ကဖော်ထုတ်နိုင်ရမယ်ပိုကောင်းအောင်လုပ်နိုင်ရမယ်မကောင်းတာတွေကိုကျမတို့ပြင်ဆင်နိုင်ရမယ်ပေါ့နော်။ဆိုလို့ရှင်ပြီးတော့ရှင်လက်တလောအခြေအနေပေါ့လက်တလောအခြေအနေကဘယ်လိုလဲဆိုလို့ရှင်ကျမတို့ကအစိုးရပြောင်းလဲဖြစ်တယ်။အရင်တော့အစိုးရပြောင်းတယ်ပြောင်းလဲဖြစ်တယ်ဆိုတော့ဘယ်ဘက်ဧကညာဘက်ဧပြောင်းတာပေါ့နော်။အခုဒီတစ်ခါအစိုးရပြောင်းလဲဖြစ်တာတော့တကယ်ကိုအပြောင်းလဲဖြစ်တဲ့ဟိုပါပေါ့နော်။အချိန်ဖြစ်တဲ့အခါကျတော့ပြီးလို့ရှိရင်ရေကလည်းအရင်နှစ်ကလည်းကြီးတယ်ဒီနှစ်လည်းကြီးတယ်။ဘတ်ဂျက်ကလည်းအရင်အစိုးရဆွဲသွားတယ်။ပြီးလို့ရှိရင်နောက်ပြင်ပအခြေအနေပေါ့နော်။ကမ္ဘာစီးပွားရေးအခြေအနေတွေနော် US ဒေါ်လာတွေမာလာတယ်အဲပြီးလို့ရှိရင်ကုန်သိန်းနှုန်းတွေကကျတော့ကျတယ်ပေါ့နော်ကျတော့ကျမတို့စံတင်ပို့တဲ့လူတွေဘာလို့တီးနံကောက်ပဲတီးနံဈေးတွေကျတဲ့ခါကျတော့ဒါတွေ export လုပ်တဲ့လူတွေလည်းအဆင်မပြေပါဘူးရှင်အဆင်မပြေတော့စိုက်တဲ့လူတွေလည်းအဆင်မပြေဘူးပေါ့နော်ဒါတွေကအခြေအနေတွေပေါ့ဆိုလို့ရှိရင်ကျမကတော့ဘာပြောချင်လဲဆိုရင်နောက်ပေးထားချက်ထဲမှာရေရှည်ပေးထားချက်ကဘာလဲဆိုကျမတို့တိုင်းပြည်နေနဲ့အကျွေးထူရဲ့ပြဿနာပေါ့နော်ဆိုလို့ရှိရင်အကျွေးတွေကလည်းနိုင်ငံတကာအကျွေးတွေရောပြည်တွင်းအကျွေးတွေရောအများကြီးဖြစ်နေတယ်အဲ့တော့ခုနကကျွန်မရှင်းပြခဲ့တဲ့ဒီအစိုးရရဲ့လူငွေကိုဖြည့်ဆည်းတဲ့ပုံစံပေါ့နော်။နံပါတ်၁ကကျတော့ကျွန်တော်တို့ငွေကြေးဈေးကွက်ဖွင့်ပြအောင်လုပ်ရမယ်။အဲဟိုငွေတိုက်စာချုပ်တွေငွေတိုက်လက်မှတ်တွေရောင်းပြီးတော့မှပုဂ္ဂလိကဗန်တွေကနေချေးရမယ်။ချေးတဲ့အပြင်ကိုပြီးလို့ရှိရင်ကျွန်တော်တို့ပြည်တွင်းမှာဟိုပါပေါ့နော်။ဒီ foreign banks တွေလာပြီးတော့နိုင်ငံခြားဗန်တွေကလာထားတာကိုအဲသူတို့တွေလည်းပေးပြီးတော့မှဒီငွေကြေးဈေးကွက်ထဲမှာပေးပါဝင်ရမယ်။ဒါကတော့အစိုးရလုပ်နေပါပြီရှင့်။လုံးနေတော့မြင်သာထင်သာမရှိတဲ့လုံရက်တွေဖြစ်နေပြီးတော့မှအကျိုးသက်ရောက်မှုလည်းချက်ချင်းမရနိုင်သေးဘူးပေါ့နော်။ဒါတဖြည်းဖြည်းလာမယ်ကောင်းတဲ့ဘက်ကိုရွေ့နေပါတယ်။နောက်တစ်ခုကကျတော့ ကျွန်တော်တို့နိုင်ငံတကာအမအတုံးလုံးတက်တာလဲချင်းငွေတွေလဲကျွန်တော်တို့ခြီးတယ်ခြီးတဲ့ပြင်းဤပညာအထောက်အကူတွေနဲ့ဒီလမ်းမှန်ပေါ်ရှောက်နိုင်ဖို့လို့အတွက်ကျွန်တော်တို့ကြိုးစားနေတယ်ပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ဟိုတိုးတက်မှုကဘာလဲဆိုရင်ဒါတိုးတက်မှုဆိုတာဒီဦးသိန်းစိန်အစိုးရ2030ကနေစပြီးအခြေခံကောင်းနေဖြစ်လာလိုက်တာအခုချိန်မှာအဲကျွန်တော်တို့ကဒီဘတ်ဂျက်လုံငွေကိုကျွန်တော်တို့ကအရင်တုန်းကတရားရဂိုင်းလုံးဘဟုပန်းနေပြီးတော့မှဒီထောက်ပံ့ရပါလေအခုကျတော့ကျမတို့60ရာခိုင်နှုန်းကိုငွေရေးကြေးရေးဈေးကွက်ခုနကကျမပြောတဲ့ငွေတိုက်စာချုပ်ငွေတိုက်လက်မှတ်ထားနေပြီးလို့ဒါတွေကနေလုပ်ပြီးတော့မှပြီးလို့ရှိရင်နိုင်ငံတကာမှာအတုံးနှုံးသက်တာတဲ့ချင်းငွေတွေနဲ့လုပ်ပြီးတော့မှအခုနှစ်မှာတော့ကျမတို့ကဒီဗဟိုဘဏ်ကနေချေးယူငွေရ40ရာခိုင်နှုန်းပဲကျမတို့ကရှိတော့တယ်ဆိုလို့ရှိရင်ဗဟိုဘဏ်ကချီတိုင်းလဲဗဟိုဘဏ်ကရိုက်ထုတ်ရတာတော့မဟုတ်ဘူးဗဟိုဘဏ်ကိုယ်တိုင်ကလည်းကြွယ်ဝနေရမယ်တောင့်တင်းရမယ်သူလည်းပတ်စံရှိအောင်လုပ်ရမယ်လုပ်ပြီးတဲ့အခါကျလို့ရှင်သူ့မှာရှိတဲ့ပတ်စံကိုချေးပေးနိုင်တယ်ဆိုလို့ရှိရင်ကျမတို့ကငွေရိုက်ထုတ်ဆံမလိုဘူးပေါ့နော်အဲ့ဒါကကောင်းတဲ့အခြေပဲအခြေအနေဘက်ကိုရွေ့နေပါတယ်ရှင
်
နောက်တစ်ခုကကျတော့ကျမတို့အားဆိုင်ရမှာတစ်ခုရှိပါတယ်အဲ့ဒါကဘာလဲဆိုလို့ရှင်ကျမတို့အစိုးရအနေနဲ့နော်အစိုးရအနေနဲ့ကျမတို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့လို့အတွက်ရင်းနှီးမြှုပ်နှံမှုတွေလုပ်ရမယ်ပြီးလို့ရှိရင်ခုနကကျမပြောခဲ့တဲ့ဒီ social infrastructure တွေပေါ့နော်ကျန်းမာရေးပညာရေးတွေလူမှုဖူလုံရေးလုပ်ငန်းတွေအဲပြီးလို့ရှိရင်ဒီ e-government တွေဒါတွေတည်ဆောက်ဖို့လို့အတွက်ကိုအစိုးရရင်းနှီးမြှုပ်နှံတဲ့အချိန်မှာအဲပြီးလို့ရှိရင်လမ်းဆောက်တဲ့တရားဖောက်တဲ့ပေါ့လျက်စစ်မီးရရှိရေးဆယ်မြောင်းကာတမန်တွေဒါတွေကိုကျမတို့ကဘယ် model နဲ့လုပ်သင့်လဲဆိုလို့ရှိရင်ကျမတို့ PPP ပေါ့နော်ပုဂ္ဂလိကနဲ့အစိုးရနဲ့ဒါမိတ်ဖက်သဘောနဲ့အတူတူပူးပေါင်းဆောင်ရွက်တာပေါ့နော် public private partnership နဲ့ကျမတို့တွားရပါမယ်ရှင်အဲ့လိုတွားတဲ့အချိန်မှာကျမတို့တိုင်းပြည်နေနဲ့ဘာသက်သွားတာသွားမလဲဆိုခုနချင်းငွေတွေကိုယူစရာမလိုပဲနဲ့အစိုးရရဲ့ယင်းနှိမ့်ညံ့ရမယ့်ကိစ္စတွေကိုပုဂ္ဂလိကနဲ့ပူးပေါင်းပြီးတော့မှပုဂ္ဂလိကသူ့ရဲ့ယင်းနှိမ့်ညံ့မှုနဲ့သူ့ဟာသူဝင်လာပြီးတော့မှဒီပုဂ္ဂလိကကုမ္ပဏီတွေကနေပြီးတော့မှဒီဘဏ္ဍာရေးအဖြစ်နဲ့စိုက်ထုတ်မှုရှိတယ်ပြီးလို့ရှိရင်လုပ်ငန်းဆောင်ရွက်မှုကိုလည်းဒါအစိုးရသိရရဲ့ဟိုဒီလှုပ်ဆောင်ချက်ထက်ကိုတာလွန်နဲ့ကောင်းမွန်တဲ့လှုပ်ဆောင်ချက်တွေနဲ့လှုပ်တဲ့အချိန်မှာဘာဖြစ်နိုင်လဲဆိုလို့ရှိရင်ကျမတို့က win-win situation ပေါ့နော်ပုဂ္ဂလိကကလည်းဘာဖြစ်မလဲဆိုရင်သူစီးပွားရေးတွက်ချေကြိုက်တဲ့ project ကိုသူရမယ်ပြီးလို့ရှိရင်အဲ့ဒါကြောင့်မလို့သူနိုင်ငံတော်အခွင့်ပို့ပေးနိုင်မယ်ပြီးလို့ရှိရင်အလုပ်ကိုင်ခွင့်လန်းနေလဲများစွာဖန်တီးပေးမယ်ပေါ့ဒါကပုဂ္ဂလိကဘက်ကဟိုရသွားမယ်ဟာပေါ့ဘာကြောင့်ဒါရတဲ့နာလဲဆိုပုဂ္ဂလိကကဒါရင်းနှီးမြှုပ်နှံတဲ့အချိန်မှာသူကဘန္နာရေးရဆုံးရှုံးနိုင်ခြင်းရှိတယ်လုပ်ငန်းဆောင်ရွက်မှုဆုံးရှုံးနိုင်ခြင်းရှိတယ်ဒီဆုံးရှုံးနိုင်ခြင်းကိုပုဂ္ဂလိကကဏ္ဍကနေပြီးတော့မှအစိုးရလက်ထက်ကနေယူလိုက်ပြီးတော့မှသူကဒီဆုံးရှုံးနိုင်ခြင်းတွေကိုဟိုပါပေါ့နော်ဖြည့်ရှင်းပြီးတဲ့အခါကျတော့မှအကျိုးအမြတ်ကတော့ပါရှိမလဲဆိုလို့ရှိရင်အစိုးရကကျတော့အကျွေးယူပြီးလုပ်ရတာတက်တာသွားမယ်ကိုယူရမယ်အကျွေးစားပုဂ္ဂလိကကိုယူခိုင်းတယ်နံပါတ်1နံပါတ်2ကကျတော့အစိုးရပေးခြင်းနဲ့ဒီ infrastructure တွေပေါ့နော်ဒီအခြေခံအဆောက်အအုံနဲ့နောက်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေပို့ပေးလာနိုင်မယ်။နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုပို့ရှိလာမယ်ပေါ့နော်။ဆိုလို့ရှိရင်ကျွန်မဥပမာကောင်းလို့ပြောလို့ရှိရင်ဒီဂျပန်ပေါ့နော်။ဂျပန်တို့စင်ကာပူတို့ကျွန်းနိုင်ငံတွေဖြစ်တယ်။နောက်ဂျပန်ဆိုလည်းဒုတိယကမ္ဘာစစ်မှာဆစ်ရှုံးပြီးတော့မှပြပုံဘဝကနေလာတည်ဆောက်ခဲ့တယ်။နောက်ပြီးတော့စင်ကာပူဆိုလို့ရှိရင်လည်းဟိုပါပေါ့ကျွန်းနိုင်ငံပဲဖြစ်တယ်။ဟိုကနေရာလေတအားသေးတယ်။ဘာသာဘာဝတရားစာတမှမရှိဘူး။ဒါပေမဲ့သူတို့မှအကျွေးမရှိဘူး။သူတို့ဘာကြောင့်အကျွေးမရှိလဲဆိုလို့ရှိရင်သူတို့ကတစ်ချိန်လုံး public private partnership ပေါ့နော်ဒီအစိုးရရဲ့လုပ်ငန်းတွေကိုပုဂ္ဂလိကကိုလုပ်ကိုင်စေခြင်းအပြင်အစိုးရထိထိရောက်ရောက်ကင်တွယ်တယ်ထိထိရောက်ရောက် regulate လုပ်တယ်ထိထိရောက်ရောက် supervise လုပ်တယ်ဒါပေမဲ့ပုဂ္ဂလိကလုပ်ငန်းတွေကအောင်မြင်အောင်သူတို့ငွေရေးကြေးရေးနဲ့သူတို့အောင်မြင်အောင်ဟိုဆောင်ရွက်တယ်ပေါ့နော်ဆောင်ရွက်ပြီးတဲ့ခါကျဒီရင်းနှီးမြှုပ်နှံမှုအကုန်လုံးကိုပုဂ္ဂလိကကလုပ်ပြီးတော့မှအစိုးရဒီ project 25နှစ်အနည်း30မှာအစိုးရတနည်းကိုက installment နဲ့တနည်းပြန်ပေးရတဲ့အချိန်မှာအစိုးရရဲ့ဒီ capital ပေါ့နော် initial investment ကအစိုးရထည့်စရာမလိုဘူးဆိုတော့ကျမတို့ကတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ခြင်းဘာလို့ရမလဲဆိုရင်ကျမတို့ကဒီပုဂ္ဂလိကဌာနဖွံ့ဖြိုးအောင်လည်းလုပ်ရမယ်အပြင်ဒီပုဂ္ဂလိကဌာနနေပြီးတော့မှကျမတို့ PPP ပေါ့နော်ဒီ public private partnership ကိုကျမတို့အောင်မြင်လုပ်နိုင်ရမယ်အဲ့လိုလုပ်နိုင်ဖို့လို့အတွက်နံပါတ်1အစိုးရလုပ်ရမယ့်အချက်ကကျမတို့တိုင်းပြည်အတွက်တကယ်ဖွံ့ဖြိုးတိုးတက်ဖို့လိုတဲ့စီမံကိန်းတွေကိုတေချာရွေးချယ်နိုင်ရမယ်။တကယ်တိုင်းပြည်အတွက်အကျိုးရှိမဲ့ဟာတကယ် invest ရင်းနှီးမြှုပ်နှံမှုတကယ်လုပ်တဲ့နာကိုစီမံကိန်းတွေအစိုးရရွေးချယ်နိုင်ရမယ်။နံပါတ်2ကကြတော့ဒီဟာတွေကိုအကောင့်တွေပေါ်ဖို့ကိုပုဂ္ဂလိကဌာနနဲ့ပူးပေါင်းဆောင်ရွက်ရမယ်။နံပါတ်3ကကြတော့ပုဂ္ဂလိကဌာနနဲ့ပူးပေါင်းဆောင်ရွက်တဲ့အချိန်မှာဒီလိုလက်ပေးလက်ယူမှုတွေမဖြစ်အောင်မပြီးလို့ရှိရင်ဒီတာဝန်ယူမှုတာဝန်ခံမှုရှိတဲ့ဒီအစိုးရဘက်ကပဲဖြစ်ဖြစ်ပုဂ္ဂလိကဘက်ကပဲဖြစ်ဖြစ်တာဝန်ယူမှုတာဝန်ခံမှုရှိတဲ့ဒ ီလုပ်ငန်းဆောင်တာတွေကိုသူကိုတာဝန်နဲ့ကိုလုပ်ကြအောင်ဘာလို့ရမလဲဆိုကျွန်တော်တို့က government procurement reform လုပ်ရပါမယ်ရှင
်ဟုတ်ကဲ့ပါ
ဒီ government procurement ဆိုတာနိုင်ငံတော်ကစီမံခန့်ခွဲခြင်းနဲ့စီမံကိန်းတွေကိုပုဂ္ဂလိကတွေပေးတဲ့အချိန်မှာလက်ပေးလက်ယူနေမှုတွေနည်းပြီးတော့မှအအောင်မြင်မြင်တည်ထောင်နိုင်အောင်ကျွန်တော်တို့ကတကယ် tender process တွေကိုပြင်ရမယ်ဟိုတကယ် tendering process တွေကိုပေါ့နော်ဖွင့်လင်းမြင်သာမှုရှိရမယ်ပေါ့နော်ဒါမျိုးတွေနဲ့ကျွန်တော်တို့ဒီနည်းပညာတွေလည်းအများကြီးကျွန်တော်တို့ဂျပန်တို့စင်ကာပူတို့ကနေပြီးကျွန်တော်တို့ရယူနိုင်ပါတယ်ရှင
်အဲ့ဒါ
တွေလုတ်ပြီးတဲ့အဲ့ဒါတွေလုတ်ဖို့လုတ်လို့ရပါတယ်ရှင်အဲ့လိုလုတ်ဖို့လို့အတွက်ကတော့အစိုးရတရက်ကအားကောင်းရမယ်ပေါ့နော်အဲ့ဒါတွေဥဆောင်နိုင်တဲ့လူတွေရှိရမယ်အဲ့ဒါတွေဥဆောင်နိုင်တဲ့လူတွေဖြစ်ရမယ်ပေါ့
ဟုတ်ကဲ့ပါအခုလည်းသူလုတ်နေတယ်လို့ကျွန်တော်ယူဆပါတယ်အခုတော့သူဥဆပေါ့လေနည်းနည်းလေးကျွန်တော်စာနာတွေစောင်းနေကြတယ်လားလည်းဖြစ်နိုင်တာပေါ့လေဟိုတစ်ဖက်ကလည်းစူးစမ်းနေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဟိုတော်ရရှင်တယောက်ရှိပါတယ်ဥကျော်မိုးလိုင်မုံရွာရှိပါလားโอเคโอเคโอ้มงยัวอุจอมูไลน์ပြောပါရှင်โอเคပါအဲကျမဒီဘက်မှာလေဟိုဟိုတောထရှင်ကြက်ကရေးထားတာဥမာမွေးမြူရေးသမားတွေဆိုလို့ရှိရင်ပေါ့เนาะတားတက် license မရှိတဲ့အတွက်ကြောင့်မလို့ပြည်ပကိုခိုးထုတ်ပြီးရောင်းနေရပါတယ်တဲ့အဲ့တော့မုံရွာဘက်မှာရောအဲ့လိုမျိုးအတွေ့အကြုံတွေရှိပါလားရှင
်โอเคပဲကျွန်တော်တို့ဒီဘက်မှာလည်းဘာလို့ဆိုဒီလွားတွေပါလေဆိုရင်ဒါဒီတရုတ်ပြည်ပို့လာတွေပါလေတော်တော်များများတွေ့ရပါတယ်ဒီမောင်ကိုလမ်းကြောင်းအောင်ကျွန်တော်ကတောက်ကြရနေပါတယ်ဖြတ်ပြီးတော့ပေါ့เนาะအဲ့မျိုးတွားနေရလေရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဟိုဒီပြည်ရင်းမှာလိုအပ်ချက်ကမပြည့်မီပဲနဲ့ပြည်ပကိုခိုးထုတ်နေရတဲ့သဘောမျိုးဖြစ်နေတာပေါ့နော
်ဟုတ်ကဲ့ပါကျွန်တော်တို့အားလုံးဆိုဆက်ရန်နေရာတွေတရုတ်ကတော့နေတယ်ဒါပေမဲ့ဆက်ဆက်ရန်နေရာတွေကဟိုအရေးသေးမမီတဲ့ဆက်ရန်နေရာတွေများတယ်ဒီမှာကွန်တော့လောက်မှာမထုတ်တယ်အဲ့ဒီကျွန်တော်စီကပါနေလဲနွားတွေကိုပြန်ပို့တယ်ဒါပေမဲ့ဆက်တီကကျွန်တော်နေရာတကာတုံးလို့မရအောင်လေတုံးလို့မရအောင်ကျွန်တော်တို့ကဒီတရုတ်နဲ့ကုန်သွယ်တဲ့နေရာမှာဟိုအရေးသေးမီတဲ့ပစ္စည်းတွေကျွန်တော်တောင်းတယ်ဓမ္မတွေတုံးတော့မြင်းနဲ့နခနာလို့ဟိုဖြစ်နေတယ်နွားရှားပါမှုပြက်ပလာတွေဖြစ်လာတယ်ပြင်ဖြစ်လာတယ်နောက်ဒီရေတဲမှုတွေကွန်ပျူတာကြီးရေတဲမှုတွေစက်ကြီးရတယ်ရေတဲမှုတွေတမ်းမြော်ကြတယ်အဲ့ဒါမျိုးတုံးတော့အခါကျတော့ဟိုကျွန်တော်ပြိနာဒီကျွန်တော်အထွက်လုံးရော့တာတွေဖြစ်လာတယ
်ဟုတ်ကဲ့ပါအဲ့တော့မုံလုံးစက်ကူကတ်တယ်လို့ဖြစ်နေတာပေါ့နော်ကျွန်တော်တို့ဒီနေ့ဟိုဟိုဒီတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကန့်တတ်ထားတဲ့အချိန်ကလည်းစကားပြောတာအားတောင်မှမရဘူးလောလောဆယ်အချိန်ကပြည့်သွားပြီဆိုတော့ဟိုပါဝင်ဆွေးနွေးပေးတဲ့ဒေါက်တာသက်သက်ခိုင်ရဲ့နောက်ပြီးတော့ကျမတို့စာရေးဆရာဦးအောင်ချိန်ဘွားနဲ့ဒေါက်ခင်မျိုးဆွေတို့ကျေးဇူးတင်ပါတယ်ပါဝင်မင်းမြန်ဆွေးနွေးပေးတဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်စိတ်ချမ်းသာခြင်းကိုယ်ဥချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
စနေနေ့ညထုံလွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နှาศင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်နေနေနဲ့ VOA ကိုစာရေးသားခြင်းကြရတယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
အမေရိကန်သမရရွေးကောက်ပွဲကျင်းပဖို့အတွက်တုံးရပဲလူတော့တာမို့သမရလောင်းနှစ်ဦးဟာအပြင်းထန်မဲဆွယ်နေကြပါတယ်။ Democratic Party ကသမရလောင်း Hillary Clinton နဲ့ Republican Party ကသမရလောင်း Donald Trump တို့ဟာအင်္ဂါနေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်သူတို့ကိုထောက်ခံသူအရေအတွက်တူညီလူနှီးပါဖြစ်နေတာမို့စနေနေ့မှာနိုင်ငံအနှံ့လိုက်ပြီးတော့မဲဆွယ်နေကြတာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့အတွက်ရပ်ပိုင်းမဲ့အလို့မှာပြိုင်ဘက်သမ္မတတော်နှုအကျိနဲ့မဲဆွယ်စည်းရုံးနေချိန်မှာပဲသူတို့နှစ်ဦးရဲ့တရုတ်ပေါ်မှာဘလို့ထားမယ်ဆိုတဲ့မူဝါဒတွေကိုသုံးသပ်မှုတွေရှိလာပါတယ်။ဒီမိုကရက်တစ်သမ္မတတော်ဟီလာရီကလင်တန်ကတရုတ်နဲ့အမေရိကန်ဆက်ဆံရေးဟာကမ္ဘာမှာအရှုပ်ထွေးဆုံးတဲ့အကြောင်းကျိုးဆက်ဆံမှုတွေရှိနေတဲ့ဆက်ဆံရေးမျိုးဖြစ်တယ်လို့မြင်နေချိန်မှာပဲ Republican သမ္မတတော်ဒေါ်နယ်ထရမ့်ကတော့သူ့ကိုယ်ပိုင်စီးပွားရေးအကျိုးမြတ်ပေါ်မှာအခြေခံပြီးရလာနိုင်တဲ့တဲ့င်းချက်လက်ပေါ်မှာစိုးရင်တယ်လို့မျိုးတရုတ်နဲ့ဆက်ဆံရင်မှလည်းအလွန်မဲ့ရိုးရိုးရှင်းရှင်းမြင်ပုံရနေတယ်လို့ Mrs. Clinton ရဲ့အကြံပေးကပြောကြားခဲ့ပါတယ်။တူရကီနိုင်ငံမှာအဖမ်းခံရတဲ့တရင်သမားတွေတာဝန်ယူလုပ်ကိုင်နေတဲ့တရင်စာတိုက်ကိုပတ်မိုးထောက်ခံတဲ့အနေနဲ့တနင်္လာနေ့မှာ Istanbul မြို့တော်မှာရာပေါင်းများစွာချီတက်ဆန္ဒပြတာကိုတူရကီရဲတွေကမိတပ်ပိုက်တွေမျက်ရည်ယိုပုံးတွေတုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။အာနာပိုင်တွေကဒီတိုက်ခံတရင်စာကတရင်တောင်းနဲ့အမှုဆောင်အရာရှိ6ကိုကိုဖမ်းဖို့အမိန့်ပေးပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံဆုံးမြို့တော်လမ်းမတွေပေါ်မှာလည်းထောင်တောင်းချီတဲ့လူထုဟာသမရကိုတုတ်ထက်ပေးဖို့တောင်းဆိုဆန္ဒပြနေကြတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါလိမ့်ရှင်။ကျွန်မကတော့နနာချက်မှာ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.